Welcome to the Voice of America in Burmese.
ပြန်ပေါင်းကင်းဝေးတဲ့ညတညဖြစ်ပါစေ။မြန်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA American တန်ကနေ2021ခုနှစ်အောက်တိုဘာ9ရက်ဂျာတာဝရီနေ့ညပိုင်းမြန်မာဘာသာအစီအစဉ်လေးကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ31 32 51နဲ့လိုင်းဒိုမီတာ190တို့ပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းစတင်အသံလွှင့်နေဖြစ်ပါတယ်ခင်ဗျာ။ဒီညအတွက်အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပါ
မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇော်ဝင်လိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့နိုင်ငံတော်တပ်မင်္ဂပုတ်ကိုဒေါ်ဆန်းစုကြည်နဲ့ရှောင်းတန်နေတို့အမှုဒီကနေ့ကြားနာဆစီခဲ့ပါတယ်မြန်မာနိုင်ငံမှာဆီယနာတိမ်မှုကိုဆန့်ကျင်တဲ့ဆန္ဒပြပွဲတချို့ရှိနေဆဲဖြစ်သလိုပြစ်ခတ်ဖောက်ခွဲမှုတွေလည်းဆက်ရှိနေပါတယ်စာပေဆိုင်ရာနိုဘယ်ညချမ်းရေးဆုကိုတန်ဇန်နီးယားလူမျိုးဆာရေးဆရာရရှိသွားပါတယ်ဒီသတင်းတွေနဲ့အတူတခြားထိတ်တန့်ရောက်သတင်းတွေကိုဥတမောင်သားနဲ့အတူတင်ပြပေးသွားပါမယ်ခင်ဗျာ
ဟုတ်ကဲ့ပါအခုညပိုင်းနားဆင်ရမယ့်သတင်းတွေမှာတော့အာဆီယံ2ကိုယ်စားလှယ်ကမြန်မာနိုင်ငံသွားရောက်ပြီးဒေါ်ဆန်းစုကြည်နဲ့တွေ့ဆုံဖို့တောင်းဆိုထားတဲ့ကိစ္စနဲ့ပတ်သက်ပြီ
းကျွန်တော်နိုင်ငံမှာဖြစ်နေတဲ့ပြဿနာတွေဟာဒီပုဂ္ဂိုလ်တဦးတယောက်ဒီအဖွဲ့အစည်းတယောက်ခန်းနဲ့ဖြည့်ရှင်းလို့ဖြည့်ရှင်းသွားတာမျိုးမရှိဘူးအဲ့တော့ကြာဒီဟာတွေကို
စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းပြောသွားတာဖြစ်ပါတယ်ဒီအကြောင်းကိုမကြခင်မှာနားဆင်ရဖို့ရှိပါတယ်ဒါပြင်သခိုင်းတိုင်းမျိုးနယ်တချို့မှာစစ်ကောင်စီနဲ့ဒေသခံကာကွယ်ရေးတပ်တွေတိုက်ပွဲဖြစ်ပွားနေတဲ့အခြေအနေတခါလွိုက်ကော်မြို့နေရာတချို့မှာလက်နက်ကြီးကြီးကြတာကြောင့်ရဲသားတချို့တေဆုံးခဲ့တာပါဝင်ကချင်ပြည်နယ်ဖားကန့်မြို့နယ်ကလီရိုလမ်းပေါ်မှာ KIA နဲ့စစ်ကောင်စီတပ်တွေကိုဒီကနေ့မနက်ပိုင်းကကြားဖြတ်တိုက်ခိုက်ခဲ့တဲ့အကြောင်းစာရာတွေကိုနားဆင်ရမှာဖြစ်ပါတယ်ဒီကြောင်းတွေမတိုင်ခင်အခုအရင်ဆုံးတော့ခြေတော်ရင်းနေ့ညနောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းလိုင်နဲ့ဦးထမောင်သန်းတို့ကအကြီးညာပေးမှာဖြစ်ပါတယ်ဗျာ
နိုင်ငံတော်တပင်ကပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့ရှောင်းတန်နဲ့အပါအဝင်၅ဦးအပေါ်ဆွေးကျက်တင်ထားတဲ့နိုင်ငံတော်လျှို့ဝှက်ချက်အုပ်ဝေပုံမှ31ခငယ်ကိုဒီကနေ့နေပြည်တော်တရားရုံးမှာကြားနာဆစ်ဆီးခဲ့တာမှာတရားခွင်နဲ့ပတ်သက်လို့ပါတဲ့ရင်မှမသိရသေးပါဘူးအသေးစိတ်အချက်လက်သိနိုင်မှုသူတို့ရဲ့ရှင်းနေတွေကို VOA ကဆက်သွယ်မေးမြန်းခဲ့ပေမဲ့လည်းဆက်သွယ်လို့မရခဲ့ပါဘူးနိုင်ငံတော်တပင်ကပုဂ္ဂိုလ်တော်ဆန်းစုကြည်သမရဦးဝင်းမြင့်နဲ့အရင်အစိုးရအဖွဲ့ကတာဝန်ရှိသူတွေအပေါ်ဆွေးကျက်တင်ထားတဲ့အမှုတွေကိုနေပြည်တော်တည်ထောင်တရားရုံးအထူးတရားရုံးတွေမှာကြားနာဆစ်ဆီးတာတွေပြုလုပ်နေတာမှာကြားနာမှုပြည်တိုင်းသူတို့ရဲ့ရှင်းနေတွေကအမှုသွားမှုလားအခြေအနေတွေကိုသတင်းမီဒီယာတွေကိုရှင်းပြလေရှိပေမဲ့လည်းဒီကနေ့မှာတော့ရှင်းနေတဲ့ဘက်ကမီဒီယာတွေကိုတစုံတရာထုတ်ဖို့ပြောဆိုတာမရှိသလိုသူတို့ကိုဆက်သွယ်လို့မရခဲ့ပါဘူးနေပြည်တော်မှာစတင်ဆစ်ဆီးနေတဲ့ဒေါ်အောင်ဆန်းစုကြည်ကိုဆွဲထားတဲ့အဂတိလိုက်စားမှုလင်းမှုကိုတော့အောက်တိုဘာလ10ရက်မနေ့ပြန်တောက်ချနေကြရင်နေပြည်တော်တည်ထောင်တရားရုံးမှာဆက်လက်ဆစ်ဆီးသွားမှာဖြစ်ပြီးတရားလိုပြတဲ့တဲ့အဖြစ်ထွက်ဆိုထားတဲ့ရန်ကုန်တိုင်းဝန်ကြီးချုပ်ဟောင်းဦးဖြိုးမင်းသိန်းကိုရှင်းနေတွေကပြန်လည်မေးခွန်းနေမိကြဖို့ရှိပါတယ်ဒေါ်အောင်ဆန်းစုကြည်ဟာပုတ်ကုန်သွင်းကိုဥပဒေပုံမှန်10ဆက်သွေးဥပဒေပုံမှန်69ရသကြီးပုံမှန်ဥပဒေပုံမှန်905ခွေတဘာဝဘေးရန်ရဲ့ဆင်ရန်စီမံခန့်ခွဲရေးဥပဒေပုံမှန်25နဲ့နှမှုနိုင်ငံတော်လျှို့ဝှက်ချက်ဥပဒေပုံမှန်31ခငယ်အဂတိလိုက်စားမှုတပ်ဖြည့်ရေးဥပဒေပုံမှန်55နဲ့အမှု၄မှုအပြင်အခုနောက်ဆုံးဗဟန်းမြို့နယ်မှာအမှုဖွင့်ထားတဲ့အဂတိလိုက်စားမှုစတဲ့အမှုပေါင်း17မှုကိုရင်ဆိုင်နေရတာဖြစ်ပါတယ်ဒါ့အပြင်အဂတိဆိုင်ရာနောက်ထပ်အမှု3မှုထပ်တိုးတရားစွဲဖို့လည်းစစ်ကောင်စီဘက်ကပြင်ဆင်နေတယ်လို့ရှင်းနေတွေကပြောထားပါတယ်ခင်ဗျာ
ငွေလဲနှုန်းအကျတဲကိုဂိုင်တွေနေပြီးဈေးတွေကဘိုးပန်ရဲ့စီမံခန့်ခွဲထိန်းချုပ်နိုင်မဲ့လမ်းကြောင်းပေါ်ကိုရောက်နေပြီလို့စစ်ကောင်စီကခံထားတဲ့ဘိုးပန်အခြေတန်းအရာရှိကြီးတူကပြောပါတယ်။ဒါပေမဲ့မြန်မာချက်ငွေရဲ့တန်ဖိုးက60ရာခိုင်နှုန်းကျော်ရော့နေသွားခဲ့တဲ့အတွက်အစားအသောက်နဲ့ဓာတ်ဆီဒီဇယ်ဆီဈေးတွေကထိုးတက်သွားခဲ့ပါတယ်။ဖေဖော်ဝါရီ10ရက်နေ့အာဏာသိမ်းပြီးကလေးကစီးပွားရေးကျဆင်းလာခဲ့တာဟာပမာဏအားဖြင့်60ရာခိုင်နှုန်းနေသွားခဲ့တယ်လို့ကမ္ဘာ့ဘဏ်နဲ့အာရှဖွံ့ဖြိုးရေးဘဏ်တို့ကပြောခဲ့ကြပါတယ်။ပုဂ္ဂိုလ်ကရရှိခဲ့တဲ့နိုင်ငံခြားငွေတွေကိုလက်ခံရရှိပြီးရက်30အတွင်းပြန်ရောင်းရမယ်လို့ဘူပန်ကပြန်ထမ်းသတ်မှတ်ခဲ့တာကြောင့်ဈေးကွက်မှာနိုင်ငံခြားငွေပြန်များလာပြီးငွေလဲနှုန်းကိုပြန်ချပေးပါလိမ့်မယ်လို့ဘူပန်ဒုတိယဥက္ကဋ္ဌဦးဝင်းတော်ကပြောပါတယ်။ပုံမှန်ဖြစ်တဲ့ဈေးနှုန်းကိုပြန်ချလာနေပါတယ်လို့ရိုက်တာသတင်းဌာနကိုဖုန်းနဲ့ပြောခဲ့တာပါ။စီးပွားရေးပြဿနာတွေဖြစ်ရတာဟာပြည်ပအကြောင်းချက်နဲ့ကိုဗစ်ကာယရောဂါကြောင့်ဖြစ်တယ်လို့စစ်ကောင်စီကပြီးခဲ့တဲ့အပတ်ကပြောခဲ့ပါတယ်။ဈေးကွက်နဲ့ဒေါ်လာငွေလိုအပ်ချက်ကိုဘူပန်ကဖြည့်ဆည်းမပေးနိုင်ဘူးလို့ပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်စော်မင်းထွန်းကပြောခဲ့ပြီး November December မှာပို့ကုန်ပြတ်တက်လာပေအလားအလာကငွေလဲနှုန်းကျမှုအထောက်အကူဖြစ်စေလိမ့်မယ်လို့ဦးဝင်းတော်ကဆိုပါတယ်။အာနန်သိပြီကဒေါ်လာ1395ကျပ်ငွေလဲနှုန်းဟာဒီနှစ် September လ28ရက်နေ့မှာ2000အထိဖြစ်ခဲ့ပါတယ်။နိုင်ငံခြားအရာငွေကိုဘူပန်ကမထုတ်ပြန်ခဲ့ပေမဲ့2020ခုနှစ်ကုန်ထိ မြန်မာနိုင်ငံရဲ့နိုင်ငံခြားအရာငွေက 0.69 ဘီလီယံရှိခဲ့တယ်လို့ကမ္ဘာ့ဘာဆေးများကပြပါတယ်
။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတာကိုလာအတူဝင်ရောက်လာတဲ့အချိန်မှာနိုင်ငံတော်ဝန်အကြမ်းဖက်ပောက်ခွဲမှုတွေနေ့စဉ်ဆိုသလိုဖြစ်ပေါ်နေသလိုဆီယနာသိမ်းမှုကိုဆန့်ကျင်တဲ့ဆန္ဒပြပွဲတချို့လည်းခဏအထိရှိနေသေးပါအနာသိန်းစစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရန်ကုန်မြို့ကိုရောက်ရှိနေခြင်းလုံခြုံရေးတွေတင်းကျပ်စွာချထားတဲ့ကြားမှာပဲဒီကနေ့နေ့လယ်ပိုင်းကရွှေကုန်းတိုင်းမြို့ပေါ်အနေမှာပောက်ကွဲမှုဖြစ်သွားခဲ့ပါတယ်။ပောက်ကွဲမှုကြောင့်သေဆုံးဒဏ်ရာရတာတွေမရှိဘူးလို့ဒေသခံတွေကပြောပါတယ်။အခင်းဖြစ်တဲ့နေရာကိုလက်နက်ကင်တပ်ဖွဲ့တွေရောက်လာပြီးပိတ်ဆို့စစ်ဆေးမှုတွေပြုလုပ်ခဲ့တယ်လို့လည်းဒေသခံတွေကပြောပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ရဲ့မဆန်နိုင်တဲ့မြေဖြစ်တဲ့ရန်ကုန်တိုင်းကုံမှုမြို့နယ်အတွင်းမှာတော့ကုံမှု PDF နဲ့စစ်ကောင်စီတပ်တို့တိုက်ပွဲဖြစ်သွားတာမှာစစ်သားတဦးသေပြီးတော့6ဦးဒဏ်ရာရကြောင်းဒေသခံတွေကပြောပါတယ်။အသေးပြောက်စီးရင်တော့တရားအတည်ပြုလို့မရသေးပါဘူး။စကိုင်းတိုင်းမင်းကြီးမြို့မှာတော့အော်တိုဘာလ9ရက်ဒီကနေ့မနေ့ပိုင်းမှာစစ်ကောင်စီတပ်တွေနဲ့ဒေသခံ PDF အဖွဲ့တွေအကြတိုက်ပွဲဖြစ်သွားခဲ့တာမှာစစ်ကောင်စီဘက်က14ဦးသေဆုံးကြောင်း PDF ကပြောပါတယ်။ထိခိုက်သေဆုံးမှုတွေနဲ့ပတ်သက်လို့တရားအတည်ပြုလို့မရပါဘူး။ဆီယနာသိမ်းမှုစန့်ကျင်ရေးဆန္ဒဖော်ထုတ်ပွဲတွေနေရာဒေသတချို့မှာကနေ့ထိဆက်ရှိနေတာမှာမန္တလေးမြို့မဟာအောင်မြေစုပေါင်းတပိတ်ဒီကနေ့လမ်းမပေါ်ထွက်ချစ်တဲ့ဆန္ဒပြခဲ့ပါတယ
်။
ကျင်းပြင်းတဲ့ဖကမျိုးကဒီကနေ့ဆီယနာရှင်စန့်ကျင်ဆန္ဒပြပွဲမှာတော့ဒေသခံတွေထောင်နဲ့ချီပါဝင်ခဲ့ကြပါတယ်။အလားတူပဲစကိုင်းတိုင်းအတွင်းကမုံရွာ၊ကလေးမျိုး၊ရင်းမပင်၊ရွှေဘိုစတဲ့ဒေသတွေမှာဆီယနာရှင်စန့်ကျင်ရေး NUG အမျိုးသားညီညွတ်ရေးအစိုးရထောက်ခံရေးဆန္ဒဖော်ထုတ်ပွဲတွေပြုလုပ်ခဲ့ကြပါတယ်ခင်ဗျာ
။ COVID-19 တတိယလိုင်းတန်းကိုရင်ဆိုင်နေရဆဲဖြစ်တဲ့မြန်မာနိုင်ငံမှာယောဂါပိုကူးဆက်သူနဲ့သေဆုံးသူအရေအတွက်အနှဲငယ်ရောချသွားခဲ့ပေမဲ့ကူးဆက်သေဆုံးမှုတွေကတော့အခုချိန်ထိရှိနေသေးပါစစ်ကောင်စီကျမ်းမာရေးဝန်ကြီးဌာနကဒီကနေ့ည၈နာရီမှာထုတ်ပြန်ခဲ့တဲ့စည်းရုံးအရလွန်ခဲ့တဲ့24နာရီအတွင်းတပ်ခွဲဆန်းသတ်မှုပေါင်း 18,928 ဦးကိုစစ်ဆေးခဲ့ရမှာ 1,394 ဦးမှာယောဂပိုကူးဆက်နေတာတွေ့ရှိရတဲ့အကြောင်းဖော်ပြထားပါတယ်။ဒါပြင်လွန်ခဲ့တဲ့24နာရီအတွင်းမှာပဲသေဆုံးသူ36ဦးရှိခဲ့တဲ့အကြောင်းဖော်ပြထားတာကြောင့်အခုချိန်အထိသေဆုံးသူစုစုပေါင်း 18,034 ဦးရှိသွားပြီဖြစ်ပါတယ်။ဒါပေမဲ့ COVID တတိယလိုင်းတွေအမှန်တကယ်ယောဂပိုကူးဆက်သူနဲ့သေဆုံးသူရေအတွက်ဟာကျန်းမာရေးဌာနကထုတ်ပြန်နေတာတဲ့အများကြီးပုံများနိုင်တဲ့အကြောင်းကျန်းမာရေးပညာရှင်တွေနဲ့ပရိသတ်ဖွဲ့စည်းတွေကပြောကြပါတယ်။ဂျွန်လကပိုင်းမှာစတင်ခဲ့တဲ့ COVID-19 တတိယလိုင်းကြောင့်ဇူလိုင်လအတွင်းကူးဆက်သေဆုံးမှုအများဆုံးဖြစ်ခဲ့ပြီးအခုချိန်မှာအဲ့ဒီကူးဆက်သေဆုံးမှုအရှိန်ရောကျလာနေပြီဖြစ်ပေမဲ့ပြည်သူလူထုအကြဒီယောဂါနဲ့ပတ်သက်လို့စိုးရိမ်ကြောက်ကြမှုတွေရှိနေဆဲဖြစ်ပါတယ်။မြန်မာနိုင်ငံကိုလာရောက်တဲ့စကီးသွားတွေအပေါ်မှာပြည်ဝင်ခွင့်ယာယီကန့်သတ်ချက်အားလုံးကိုစက်တဘာလ30ရက်နေ့ထိထုတ်ပြန်ထားတာကနေအောက်တိုဘာ31ရက်နေ့ထိတိုးမြှင့်သတ်မှတ်လိုက်တဲ့အကြောင်းစစ်ကောင်စီနိုင်ငံရေးဌာနကအောက်တိုဘာလ1ရက်နေ့ကထုတ်ပြန်ထားပါတယ
်။ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယွန်နိဆီယာရဲ့အကူအညီနဲ့တနည်းလူ900ကိုကာကွယ်ဆေးထိုးဖို့ရည်ရွယ်ပြီးအင်ဒိုနီးရှားနိုင်ငံဟာဂျကာတာမြို့တော်ဒုက္ခသည်များကာကွယ်ဆေးထိုးရေးအစီအစဉ်ကိုကြာသပတေးနေ့ကတိုးချဲ့လိုက်ပါတယ်။ Sinopharm COVID-19 ကာကွယ်ဆေးပထမအလုံးကိုရရှိကြတဲ့ဒုက္ခသည်အများစုကအာဖဂန်နစ္စတန်နိုင်ငံကဖြစ်တယ်လို့ယွန်နိဆီယာကပြောပါတယ်။ COVID ကကြီးမားတဲ့ပြဿနာဖြစ်တဲ့အတွက်ကျွန်တော်ကတော့ပြောပါတယ်လို့အာဖဂန်နစ္စတန်ကဒုက္ခသည်တူဖြစ်သူ Abdul Khayyam Muhammadi ကပြောပါတယ်။မပုံတင်ထားတဲ့ဒုက္ခသည်ပေါင်း 13,400 အနက် 2,400 ပဲကာကွယ်ဆေးအပြည့်ထိုးထားပြီးပါပြီလို့ UNICEF ရဲ့ကိုယ်စားလှယ် Anne May Mann ကပြောပါတယ်။ဘယ်တော့ဒုက္ခသည်အားလုံးကာကွယ်ဆေးအပြည့်ထိုးပြီးမလဲဆိုတဲ့အချိန်စရာကိုတော့ UNICEF ကမပြောပါဘူးခင်ဗျာ
။ VOA American နဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း 9:00 နာရီကနေ 10:00 နာရီအထိပိုင်းထိုမီတာ31 kHz 9383ညာပိုင်းထိုမီတာ32 kHz 9303ညာပိုင်းထိုမီတာ51 kHz 5885တို့ဖြင့်စနေတိုင်းတွေမှာပိုင်းလိုက်မီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ပြည်မေကန်တကနေကြာတာပတိနေညပိုင်းတတိနေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာဥရောပတိုက်တွင်လူတက်မှုလုံခြံတပ်ဖြတ်ဖို့ကြံစည်မှုနှင့်ဖောက်ခွဲမှုတွေအပါအဝင်ရုရှားနိုင်ငံရဲ့တချို့လုံမှုတွေကိုစန့်ကျင်ကန့်ကွက်တဲ့အနေနဲ့နေတိုးမှာမိတ်အဖွဲ့မှရှိနေတဲ့တန်တမာတချို့ကိုနေတိုးကပြည်နယ်နံပေးလိုက်ပြီးနေတိုးမှာရှိနေတဲ့ရုရှားလေလာသူအရေးအတွက်ကိုလည်းထက်ဝဲရွှတ်ချသွားမယ်လို့ဥရောပအရာရှိတွေကပြောပါတယ်ပြည်နယ်နံပေးခံရတဲ့ရုရှားတန်တမာတွေအနေနဲ့ဘရပ်ဆဲလ်စ်မြို့ကနေဒီလကုန်မှာနောက်ဆုံးထားထွက်ခွာပေးရမှာဖြစ်ပါတယ်နေတိုးဌာနချုပ်မှာလက်ရှိလွတ်လပ်နေတဲ့ရုရှားတန်တမာနေရာနှစ်ခုကိုလည်းအစားထိုးခန့်အပ်တော့မှမဟုတ်ဘူးလို့နေတိုးအရာရှိတွေက VOA ကိုပြောပါတယ်ရုရှားတန်တမာရှိဦးကိုတရားဝင်အသိအမှတ်ပြုလို့နေတိုးကပြန်ရုပ်သိမ်းလိုက်တဲ့အပေါ်ရုရှားလွှတ်တော်အမတ်တွေကချက်ချင်းဆိုသလို ပြစ်တင်ရှုံချလိုက်ကြပါတယ်ဒီသတင်းကိုတော့ဗြိတိန်အခြေစိုက်စကိုင်းသတင်းဌာနကဦးစွာကြေညာခဲ့တာပါရုရှားဘက်ကဒီကိစ္စကိုလည်းတုံ့ပြန်သွားမယ်လို့ရုရှားလွှတ်တော်အမတ်တွေကပြောပေမဲ့မော်စကိုမှာရှိနေတဲ့ဥရောပတန်တပန်တွေကိုတံပြန်ပြင်းနေတာပေးတာမျိုးဖြစ်ချင်မှဖြစ်မှာပါဒီကိစ္စနဲ့ပတ်သက်လို့ရုရှားနဲ့အနောက်နိုင်ငံတွေအကြဆက်ဆံရေးတွေပုံမဆိုးဝါးသွားစေနိုင်ပြီးအရင်စစ်အေးခေတုန်းကအခြေအနေမျိုးဆက်ရောက်သွားစေနိုင်ပါတယ်ခင်ဗျာ
ပြစ်တဲ့ထက်လွှတ်တော်အမတ်များကိုစလဲဖွဲ့ခေါင်းဆောင်ကထိုင်းဝမ်ကိုနိုင်ငံဖြစ်ခေါ်ဆိုလိုက်တဲ့အတွက်ငခုကလေးကဒီခီးစင်ကိုဝေဖန်ထားတဲ့တရုတ်နိုင်ငံဟာအမျက်ထွက်လာပွဲရှိပါတယ်။ယခင်ကာကွယ်ဝင်ကြီးအလိုင်းရစ်ချတ်ဒါ9ရက်ကြာခီးစင်ဖြစ်ပါရီမာရှိတဲ့တရုတ်တန်ရုံရဲ့သတိပေးချက်တွေကြားမှာထိုင်ပေကိုဗိုလ်ဒူးနေကရောက်လာခဲ့တာပါ။ပြင်သစ်နိုင်ငံကတရုတ်ကိုတရားဝင်အသိမှတ်ပြုထားပါတယ်။ထိုင်းမောင်ကိုတရုတ်ကသူ့ရဲ့နယ်မြေအစိတ်ပိုင်းဖြစ်သဘောထားတာပါ။တရုတ်ပြင်သစ်ဆက်ဆံရေးနဲ့တရုတ်ရဲ့ပုံရိပ်ကိုဒီခီးစင်ကထိခိုက်စေလိမ့်မယ်လို့ပါရီမာရှိတဲ့တရုတ်တန်ရုံရဲ့အင်တာနက်စာမျက်နှာမှာသတိပေးထားခဲ့ပါတယ်။ဒီခီးစင်ကတရုတ်နိုင်ငံဒဲတနိုင်ငံနဲ့ဆိုတဲ့မူကိုချိုးဖောက်အားရောက်ပြီးထိုင်ဝမ်ကလွတ်လပ်ရေးလှုပ်ရှားမှုအင်အားစုတွေကိုတလွဲ့အချက်ပေးလိုက်ရာရောက်တယ်လို့လည်းဆိုထားပါတယ်။ဒါပေမဲ့အထက်လွှတ်တော်မှရစ်ချတ်ဟာဖိအားတွေများနေပြီပဲမဆုံးမနစ်ပဲတတိယကြိမ်အဖြစ်ထိုင်ဝမ်ကိုရောက်ရှိလာတဲ့အတွက်ကျမတို့ကစိတ်လှုပ်ရှားဝမ်းသာပါတယ်လို့ထိုင်ဝမ်သမ္မတဆိုင်အင်းဝင်းကဆိုပါတယ်။
ဟောင်ကောင်ကျွန်းပေါ်ကဒီမိုကရေစီအရေးတောင်းဆိုဆန္ဒပြသူတွေကိုချေမှုန်းပြီးတက်ကြွလှုပ်ရှားသူအများအပြားကိုလည်းဖမ်းဆီးထောင်ချပြီးတဲ့နောက်အာဏာပိုင်တွေကအရဖက်လူမှုအဖွဲ့အစည်းတွေကိုဖိနှိပ်ချေမှုန်းမှုအခြေဥလဲလာနေပါပြီ။ဟောင်ကောင်မှာတင်းကျပ်ဖိနှိပ်ထားတဲ့ဥပဒေတွေပြန်ထုတ်ပြန်လိုက်ပြီးတဲ့နောက်ဟောင်ကောင်ကအထင်ကရလူမှုအဖွဲ့အစည်းအတော်များများဖြတ်သိမ်းနေကြပြီဖြစ်ပါတယ်2019ခုနှစ်တွင်အစိုးရဆန့်ကျင်ဆန္ဒပြမှုတွေကြေကြေပြန့်ပြန့်ဖြစ်ပေါ်ခဲ့ပြီးတဲ့နောက်ပိုင်းခွဲထွက်ရေးအဖြတ်လုပ်ငန်းနဲ့နိုင်ငံခြားတပ်ဖွဲ့များနဲ့ပူးပေါင်းဆောင်ရွက်ခြင်းတို့ကိုဟန်တားထားတဲ့အမျိုးသားလူမျိုးရေးဆိုင်ရာဥပဒေကိုတရုတ်အစိုးရကထုတ်ပြန်ခဲ့ပါတယ်လမ်းမပေါ်ထွက်ဆန္ဒပြတာကိုတရုတ်အစိုးရကထိန်းချုပ်လိုက်ပြီးအစိုးရကိုဆန့်ကျင်တဲ့ပြောဆိုရေးသားမှုတွေကိုလည်းပိတ်ပင်တားမြစ်လိုက်တာကြောင့်ဟောင်ကောင်ကဒီမိုကရေစီအရေးလှုပ်ရှားမှုတွေဟာရပ်တန့်နေပါတယ်ခင်ဗျာ
ဒီနေ့အတွက်စာပေနိုဘယ်ဆုကိုတန်ဇီးနီးယားနိုင်ငံကနေ UK နိုင်ငံမှာရွှေ့ပြောင်းနေထိုင်နေတဲ့စာရေးဆရာကြီးအဒူရာဇက်အနာကရရှိသွားပါတဲ့အခုလိုကြေညာလိုက်ပါတယ
် The Nobel Prize in Literature for 2021 is awarded to the novelist Abdul Razak
အငြိမ်းစားမြူမီတီစာရေးဆရာကြီးဟာ University of Kent မှာသူကစာပေပါမောက်ခဖြစ်လုပ်ခဲ့တာပါအင်္ဂလိပ်နဲ့ကိုလိုနီခေတ်လွန်စာပေဆိုင်ရာဘာသာရပ်ကိုသူကတင်ပြပါတယ်ဆိုင်ဆာဂျီကနာဟာအာဖရိကနဲ့ဥရောပတိုက်တွေရဲ့ယဉ်ကျေးမှုအမျိုးမျိုးမှာသူ့ဘဝကိုဒုက္ခတွေဖြစ်ဖြတ်သန်းခဲ့ရတဲ့ဆိုင်ဆာဂျီလည်းဖြစ်ပါတယ်။တန်ဇီးနီးယားနိုင်ငံအိန္ဒိယသမုဒ္ဒရာထဲကဇန်ဇီဘာကျွန်းမှာမွေးဖွားခဲ့ပါတယ်။ဗြိတိရှ်ကိုလိုနီလက်အောက်ကနေ1963ခုနှစ်မှာလွတ်မြောက်လာပြီးတဲ့အခါမှာတော့တော်လိုင်းတရားနဲ့ကြုံလာရတဲ့ဆိုင်ဆာဂျီကနာတို့ရဲ့မျိုးနွယ်စုဟာအဖိနှိပ်ခံခဲ့ကြရတာပါ။အစုလိုက်အပြုံလိုက်တတ်ခံပြီးတဲ့နောက်မှာတိုက်ပြည်ကထွက်ပြေးခဲ့ကြတာက UK ကိုရောက်သွားခဲ့တာဖြစ်ပါတယ်။
နောက်ဆုံးသတင်းတွေကိုကိုဇော်ဝင်းလိုင်နဲ့ဥထမောင်သန်းတို့ကြီးညာပေးခဲ့တာဖြစ်ပါတယ်ခင်ဗျာအခုကစပြီးတော့သတင်းဆောင်းပါးတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပြီးတော့မှာဖြစ်ပါတယ်အရင်ဆုံးတော့အာဆီယံနဲ့ဆိုင်တဲ့သတင်းကိုပြောပြပေးကြပါတယ်အာဆီယံ2ကိုယ်စားလှယ်ကမြန်မာနိုင်ငံသွားရောက်ပြီးတော့ဒေါင်ဆန်းစုကြည်နဲ့တွေ့ဆုံဖို့တောင်းဆိုထားတယ်မှာမြန်မာနိုင်ငံရဲ့ပြဿနာဟာလူပုဂ္ဂိုလ်တဦးတယောက်ထဲနဲ့တွေ့ဆုံဆွေးနွေးအဖြစ်ရှာလို့ရတဲ့ပြဿနာမဟုတ်ဘူးလို့စစ်ကောင်စီကတုံ့ပြန်လိုက်ပါတယ်မြန်မာနိုင်ငံဆိုင်ရာအာဆီယံဘုံသဘောတူညီချက်၅ချက်အကောင့်ထဲမှာပေါ်သေးတဲ့အပေါ်အာဆီယံနိုင်ငံသားရေးဝန်ကြီးတချို့ကဝေဖန်နေသလိုမကြာခင်ကျင်းပမဲ့အာဆီယံထိပ်သီးစည်းဝေးပွဲကိုစစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုမဖိတ်ဖို့အထိဆွေးနွေးမှုတွေရှိနေပါတယ်။ဒါဟာအဖွဲ့ဝင်နိုင်ငံအချင်းချင်းအပေါ်ထားတဲ့အာဆီယံရဲ့မူပြောင်းလဲလာတယ်လို့မြင်နိုင်ပါသလား။ဒီကြောင့်ရန်ကုန်ကလာတဲ့သတင်းကိုကိုကျော်ကျော်သိန်းပြောပြပေးမှာဖြစ်ပါတယ်ဗျာ။
မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းဖြစ်နေတဲ့ပြဿနာတွေကိုဖြေရှင်းဖို့စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အပါအဝင်အာဆီယံခေါင်းဆောင်တွေသဘောတူထားကြတဲ့ဘုံသဘောတူညီချက်၅ချက်နဲ့ပတ်သက်ပြီးလက်တွေ့အကောင်အထည်မဖော်နိုင်သေးတဲ့ပေါ်အာဆီယံခေါင်းဆောင်တို့ချုပ်စိတ်ပြက်နေကြတာပါ။ဒါကြောင့်အော်တိုဘာလ26ရက်နေ့ကနေ28ရက်နေ့ထိအွန်လိုင်းကနေကျင်းပမဲ့ထိပ်သီးအစည်းအဝေးကိုဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုမဖိတ်ဖို့အထိဆွေးနွေးနေကြတယ်လို့လက်ရှိအာဆီယံလက်ကြောက်ကထဘူနိုင်းနိုင်ငံရဲ့ဒုတိယနိုင်ငံခြားရေးဝန်ကြီးလည်းဖြစ်တဲ့မြန်မာအရေးအာဆီယံအထူးတန်တမန်အာရီဝန်ယူဆော့ကပြောထားတာပါသူဟာမြန်မာနိုင်ငံသွားပြီးဒေါ်ဆန်းစုကြည်နဲ့တွေ့ဆုံဖို့စစ်ကောင်စီကိုတောင်းဆိုထားပါတယ်ဒီကနေ့မှာတော့မြန်မာနိုင်ငံပြဿနာကိုလူပုဂ္ဂိုလ်တူတူယောက်ထင်းနဲ့တွေ့ဆုံဆွေးနွေးအဖြစ်ရှာလို့မရဘူးလို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတုံ့ပြန်ပြောဆိုပါတယ်
ကျွန်တော်နိုင်ငံမှာဖြစ်နေတဲ့ပြဿနာတွေဟာဒီပုဂ္ဂိုလ်တူတူယောက်ဒီအဖွဲ့အစည်းတူယောက်ထင်းနဲ့ဖြေရှင်းလို့ဖြေရှင်းသွားတာမျိုးမရှိဘူးအဲ့တော့ကြာကြာဒီအရာတွေကို ဒီနိုင်ငံတော်ရဲ့အတိုင်းအမြပုဂ္ဂိုလ်ဟောင်းဒေါန်ဆန်းစုကြည်တယောက်ခဲနဲ့တွေးဆမှုကြဖြည့်ရှင်းပြီးလို့ဖြစ်နိုင်တယ်လို့ယုံကြည်ရင်အဲ့ယုံကြည်မှုဟာကျွန်တော်ပြောချင်တာမျက်ကန်းယုံကြည်မှုလို့ပဲကျွန်တော်ပြောချင်တယ်ဒါတွေကိုကျွန်တော်ပြောနေတာဒီအကြောင်းပဲပြောနေမှာမြန်မာနိုင်ငံရဲ့တမိုင်းဆင်ဆက်ကိုကြည့်မြန်မာနိုင်ငံရဲ့ဖြည့်ရှင်းလာတဲ့ကိစ္စတွေကိုကြည့်ဒါတွေကိုအကန့်အသတ်နဲ့လူပုဂ္ဂိုလ်ပိုင်းဆိုင်ရာအကန့်အသတ်နဲ့လုပ်တယ်ဆိုတာကငယ်ပဲကျဉ်းချောင်းလုံးပါပါစီယံအစည်းအဝေးမှာကျွန်တော်သဘောတူညီချက်900ရှိခဲ့တယ်။အဲ900ကကျေကျေပြန့်အောင်ပါပြီးဖြစ်တယ
်။ဘူဂျုံမူကြီးမင်းအွန်လိုင်းကိုထိတ်တိအစည်းအဝေးမဖိတ်ဖို့အတိဆွန်းနှွေးနေတယ်လို့ဘူနိုင်ဒုတိယနိုင်ငံခြားရေးဝန်ကြီးကပြောခဲ့ပြီးတဲ့နောက်အခုလိုတုံ့ပြန်လိုက်တာလည်းဖြစ်ပါတယ်။ဒိုးတက်မှုမရှိရင်အာဆီယံထိတ်တိအစည်းအဝေးဘက်ကိုစစ်ကောင်စီအဝတ်အပါဝင်စေဖို့ခက်မယ်လို့မလေးရှားနိုင်ငံခြားရေးဝန်ကြီးဆိုင်ဖူဒင်အဗ်ဒူလာကလည်းတင်းလာနေက Twitter မှာရေးခဲ့ပါတယ်။တကယ်တော့အဖွဲ့ဝင်နိုင်ငံအချင်းချင်းအကြားဝင်မဆွေရေးမှုကိုလက်ကင်ထားတဲ့အာဆီယံကအခုလိုမျိုးထိပ်သီးအစည်းအဝေးမဖိတ်တာမျိုးအထိအရင်ကမလုပ်ခဲ့ဘူးပါဘူးဒါကဘယ်လောက်ထူကြပါသလဲမြမမဟာဗျူဟာနဲ့မူဝါဒလိလာရေးအဖွဲ့ ISP ကညွှန်ကြားရေးမှူးဦးအောင်သူငိမ့်ကအခုလိုမြင်ပါတယ
်တော့အဲ့တော့အာဆီယံကသူ့ရဲ့ regional grouping ပေါ့ဗျာဒေသဆိုင်ရာအုပ်စုတစ်ခုရဲ့ဂုဏ်သိက္ခာရှိပါတယ်အဲ့တော့ဒီမြမပြည်အရေးကိုဝင်ရောက်မဆောင်ရွက်နိုင်ဘူးဆိုလို့ရှိရင်သူတို့ရဲ့ဟိုဂုဏ်သိက္ခာပါကြရတော့မယ်ပုံစံမျိုးဖြစ်လာတော့ပေါ့ဗျာဒါကလည်းတစ်ချက်ပါတော့နောက်တစ်ခုကကျတော့ဒီနိုင်ငံတကာဆက်ဆံရေးတွေမှာကျတော့ဟို policy of inaction လို့ခေါ်တာပေါ့ဗျာဘာမှမလုပ်ပဲနေရင်တော့သူအလိုလိုနေရင်တဲ့ဟိုကဘာရနေအောင်ပဲကိစ္စမျိုးဗျာတဘောဟိုအာဆီယံကိုယ်စားလှယ်ကိုလက်ခံတွေးလိုက်မယ်ပြန်သွားမယ်နောက်တစ်ခါထပ်လာမယ်ဒါဆိုရင်တော့မှမြန်မာအစိုးရဘက်ကအချိန်ဆွဲလို့ရသေးတယ်လေဆိုတော့အဲ့လိုရတဲ့အနေထားတော့မှမလုပ်ဘူးဆိုတဲ့အခါကျတော့ဟိုအာဆီယံဘက်ကဟိုတော်တော်လေးကိုခတ်တဲ့အနေထားမျိုးရှိတာပေါ့ဗျာအဲ့တော့နောက်ပဲဆုံးမှရတော့ဒီလိုစဉ်းစားရတဲ့ဟာမျိုးတွေဖြစ်လာတာပေါ့နော
်မြန်မာနိုင်ငံပြည်ထောင်ပြည်ရှင်ရေးအတွက်အာဆီယံရဲ့အဖြေရှာချက်ကိုနိုင်ငံတကာကလည်းစောင့်ကြည့်နေတာမို့အာဆီယံဘက်ကအရင်အခြေအနေနဲ့မတူဘဲစောင့်ရွက်လာတာဖြစ်တယ်လို့လည်းသူကသုံးသပ်ပါတယ
်ပြောချင်တာကတော့ကျွန်တော်မြင်တာအခုချိန်မှာဗျာဟိုအာဆီယံ envoy လာဖို့သိက္ခတ်နေတဲ့ကိစ္စမျိုးပေါ့နော်နောက်တစ်ခုကကျတော့ဘာဖြစ်လို့မညှိနှိုင်းရတာဒီလောက်ထိခက်နေသလဲဆိုတဲ့အနေထားတော့ကျွန်တော်သိချာမသိဘူးဒါပေမဲ့မဖြစ်သင့်ဘူးလို့တော့ကျွန်တော်ထင်တယ်ဗျာအခုအနေထားမှာအနောက်နိုင်ငံကြီးတွေကလက်ဆောင်ပြီးတော့အာဆီယံကိုမင်းရှိကလုပ်ပါဆိုပြီးတော့ခိုင်းနေတာလေ။ဆိုတော့အဲ့ဒီအနေထားမှာအာဆီယံကအသုံးမချတော့ဘူးဆိုလို့ရှိရင်အနောက်နိုင်ငံကြီးတွေကလက်ဆောင်နေလို့မရတော့ဘဲနဲ့ကိုယ်တိုင်ဝင်အရေးယူရမယ့်ဟာမျိုးတွေဖြစ်လာနိုင်တယ
်။ကုလသမဂ္ဂအမေရိကန်၊ဗြိတိန်၊ဥရောပသမဂ္ဂစတဲ့နိုင်ငံတကာကလည်းစစ်ကောင်စီခေါင်းဆောင်အပါအဝင်အာဆီယံခေါင်းဆောင်တွေသဘောတူထားတဲ့အချက်၅ချက်အတိုင်းအကောင့်တွေပေါ်ဆောင်ရွက်ရေးကိုစောင့်ကြည့်နေတယ်လို့အမည်ပြောနေတယ်လို့အာဆီယံအာရှဒေသတွင်းနိုင်ငံတွေနဲ့တွေ့ဆုံဆွေးနွေးကြတဲ့အခါမှာလည်းဘုံသဘောတူညီချက်၅ချက်အတိုင်းဆောင်ရွက်ဖို့တိုက်တွန်းနေကြပါတယ်ခင်ဗျာ
ကိုကျကျော်သိန်းပြောပြသွားတာပါအခုတစ်ခါတော့ခရီးပြည်နယ်လိုက်ခေါ်မြို့ဘက်ကတိုက်ပွဲသတင်းကိုပြောပြပေးတင်ပါတယ်စစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကြားပြန်လည်တိုက်ခိုက်မှုတွေရှိထားတဲ့ခရီးပြည်နယ်လိုက်ခေါ်မြို့စင်မှာမနေ့အောက်တိုဘာ6ရက်နေ့ညကလည်းတိုက်ပွဲဖြစ်ပွားခဲ့ပါတယ်စစ်တပ်နဲ့ဘဲအဖွဲ့ကြားတိုက်ပွဲဖြစ်ပွားတာလဲဆိုတာဒေသခံတွေမသိကြပါမိ့စစ်တပ်ရှိတဲ့နေရာဘက်ကနေပြစ်ခတ်လိုက်တဲ့လက်နက်ကြီးကြီးတွေလိုက်ကော်မျိုးရက်ကွက်တချို့ပေါ်ကျခဲ့တဲ့အတွက်အရသာတူတေဆုံးပြီးတော့ကလေးငယ်အပါအဝင်10ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်ဒါအပြင်လက်နက်ကြီးကြီးကျလို့နေတချို့လည်းပျက်စီးခဲ့ပါတယ်ဒီအခြေအနေအပြည့်စုံကိုရန်ကုန်ကလာတဲ့သတင်းပေါ်အခြေခံပြီးတော့မှတ်များစွာပြောပြပေးမှာဖြစ်ပါတယ်ဗျာ
အောက်တိုဘာ6ရက်ဗုဒ္ဓဟူးနေ့ညကလွိုက်ကော်မြို့အထွက်ရေနီကန်ဧက600နဲ့နမ်ဘော1ရက်ွက်ဖက်မှာည9နာရီကနေည9နာရီအထိပြစ်ခတ်တံတွေကြားရပေမဲ့ဘဲအဖွဲ့ရိချာမှာတိုက်ပွဲဖြစ်တယ်ဆိုတာအတိအကျမသိဘူးလို့ဒေသခံတွေကပြောပါတယ်။ဒါပေမဲ့စစ်တပ်ဘက်ကပြစ်လိုက်တဲ့လက်နက်ကြီးလက်နက်ငယ်တွေလူနေအိမ်ဘက်ကိုကြားရတဲ့အတွက်အရသာတူတည်ဆုံးခဲ့တဲ့အပြင်ကလေးငယ်အပါအဝင်10ဦးကြီးစားထိမှန်ဒဏ်ရာရခဲ့တယ်လို့အခုညီပေးခဲ့တဲ့ပရဟိတအသင်တာဝန်ရှိသူတူက VOE ကိုပြောပါတယ်။ထိခိုက်ဒဏ်ရာရသူတွေကိုဒီကနေ့မနေ့လိုက်ကော်စေယုံကြီးကိုပို့ဆောင်ပေးခဲ့တယ်လို့အခုညီပေးခဲ့တဲ့ပရဟိတအသင်တာဝန်ရှိသူကပြောပါတယ်
။အလုံးစုံ7ယောက်1ယောက်ကသေတယ်10ယောက်ကထိတယ်။ဘာစူးညံတာလဲသမီးလေးတဏှာမကောက်တင်နဲ့ကြာတော်ကြာတဲ့လက်နဲ့ကြီးတွေလက်နဲ့ကြီးတွေထူးလဲကြလဲတုံးတုံးပဲလက်နဲ့ကြီးတော့လက်နဲ့ငယ်တော့လက်နဲ့အလတ်ကောတောက်တောက်ပြစ်နေကြတာကျတူကလကောမျိုးတောင်ဘက်ကဖြစ်တာပေါ့သူကမျိုးအတွက်တောင်ဘက်ကတက်တီမှာဖြစ်တာပေါ့တက်တီနဲ့အဲ့ဒီဘယ်သူနဲ့ဖြစ်လဲတော့မသိပါဘူးသေဆုံးတဲ့လူကတလူသူတို့828မှာမအိုက်ဘုံကြတာပေါ့ဗျအဲ့ဘုံစားစင်ထွက်လာပြီးတော့မှသူ့အိမ်နိုင်ရင်ပေါက်လို့မသူ့အထိသူကလေးလေးငါးနှစ်ရတယောက်ပါကြံခဲ့တာပေါ့
စစ်တပ်ရှိတဲ့ဘက်ကပစ်လိုက်တဲ့လက်နက်ကြီးလက်နက်ငယ်တွေထိမှန်လို့ပြည်သူတွေရဲ့နေအိမ်တချို့လည်းပျက်စီးဆုံးရှုံးခဲ့တယ်လို့အကူအညီပေးခဲ့တဲ့နောက်မြို့ကန်တူက VOE ကိုပြောပါတယ်
။က
ကျွန်တော်တို့ကလည်းလူနာတွားခွာခါကြတော့အဒီအိမ်ဟိုပျက်စီးမှုအတီးကြတော့ကျွန်တော်အလောက်ထီတော့မတရားဘောနော်ဒီလမ်းပေါ်မှာတင်ထားတဲ့နေရာဆိုရင်တော့၄၅၀လုံးလောက်ထီတော့အိမ်ငယ်တွေရောအိမ်ကြီးတွေရောပေါ့နော်ထိကုန်နေဗျအော်ဖြစ်တယ်ဖြစ်တယ်၃ကြိမ်၄ကြိမ်လောက်ရှိပြီဖြစ်တာဟုတ်ကဲ့အဖမကြီးပဲဖြစ်တာဗျ
မနေ့ညကပြခတ်မှုနဲ့ပတ်သက်ပြီးတော့ကရင်နီအမျိုးသားကာကွယ်ရေးတပ်ကရင်ဒီအက်ဖ်ကတော့သူတို့အဖွဲ့တွေနဲ့တိုက်ပွဲဖြစ်တာမရှိသလိုဘဲအဖွဲ့နဲ့ဖြစ်တယ်ဆိုတာအတီးပြုမပြောနိုင်သေးဘူးလို့သတင်းပြန်ကြားရေးတာဝန်ရှိသူတူကဗီဗီကိုပြောပါတယ်။တိုက်ပွဲကကျွန်တော်တို့ခင်
ဒီပြခတ်မှုနဲ့ပတ်သက်ပြီးစစ်ကောင်စီကတစုံတရာထုတ်ပြန်တာမရှိသေးပါဘူး လွိုက်ကော်မြို့ရင်းနှီးကမ်းမှာစက်တင်ဘာ23ရက်နေ့ကလည်းစစ်တပ်နဲ့ဒေသခံကာကွယ်ရေးအဖွဲ့ကြီးချားမှအပြန်အလှန်ပြစ်ခတ်မှုတွေအတွင်းအရတားတအူးတနက်တန်ရာရခဲ့ပြီးနေအင်းဒီလည်းပျက်စီးခဲ့ပါတယ်ဒေသခံကာကွယ်ရေးတပ်တွေအဲ့ဒီဘက်မှာရှိနိုင်တဲ့အထင်နဲ့စစ်ကောင်စီတပ်ဖက်ကလက်နက်ကြီးလက်နက်ငယ်နဲ့မကြာခဏလှမ်းပစ်တာမျိုးရှိတယ်လို့လွိုက်ကော်ဒေသခံတွေကပြောပါတယ် လွိုက်ကော်မြို့နယ်ကုန်းသာရွာတဝိုက်မှာစက်တင်ဘာ29ရက်နေ့ကကယင်နီပူပေါင်းတပ်တွေနဲ့စစ်ကောင်စီတပ်အကြားတိုက်ပွဲပြင်းထန်ခဲ့တယ်လို့စက်တင်ဘာ30ရက်နေ့မှာလည်းတိုက်ပွဲပြင်းထန်ခဲ့ပါတယ်တိုက်ပွဲအတွင်းမှာစစ်ကောင်စီတပ်ကလက်နက်ကြီးနဲ့ကြေးရွာဘက်ကိုအဆက်မပြတ်ပစ်ခတ်လို့ကုန်းသာရွာကနေအိမ်ဆယ်လုံးလောက်မီးလောင်ပျက်စီးသွားတယ်လို့ရွာ6ရွာထဲမှနေအိုးအိမ်ဆွန့်ပြီးတ ကာလအမျိုးသားညီညွတ်ရေးအစိုးရကစက်တင်ဘာ9ရက်နေ့ကကြေညာခဲ့ပြီးနောက်ပိုင်းကရင်နီနယ်မှာတိုက်ပွဲတွေခက်ဆိတ်ဆိတ်ပြင်းထန်လာပြီးစစ်ကောင်စီတပ်တွေဘက်ကအင်အားတိုးဖြန့်ချထားတယ်လို့ဒေသခံတွေကပြောပါတယ်ရှင်
။မမများသတင်းအောင်ပြောပြတော့တာဖြစ်ပါတယ်။ကချင်ပြည်နယ်ဘက်ကတိုက်ပွဲအကြောင်းကိုပြောခင်မှာအခုတခါတော့သခိုင်းတိုင်းမင်းကင်းဘက်ကအခြေအနေကိုပြောပြခြင်းပါတယ်။စင်အားတိုးမြင့်ထားတဲ့သခိုင်းတိုင်းမင်းကင်းမြို့နယ်မှာစစ်တပ်နဲ့မင်းကင်းဒေသခံကာကွယ်ရေး PDF အဖွဲ့တို့တိုက်ပွဲဖြစ်နေတာနှစ်ရက်ရှိနေပါပြီ။သခိုင်းတိုင်းတဲကပဲမြောင်မြို့နယ်ဘက်ကကြေးရွာတွေကိုလည်းစစ်တပ်ကဝင်ပြီးတော့ရှာဖွေတာတွေလုပ်နေပါတယ်။သခိုင်းတိုင်းဘက်ကအခြေအနေအပြည့်စုံကိုရန်ကုန်ကလာတဲ့သတင်းပေါ်မှာအခြေခံပြီးတော့ကိုငင်းချန်းကပြောပြပေးမှာဖြစ်ပါတယ်ဗျာ
။သခိုင်းတိုင်းမင်းကင်းမြို့နယ်တဲကကြေးရွာတချို့ကိုစစ်တပ်ကဝင်ရှာပြီးတဲ့နောက်မနေ့ကအောက်တိုဘာ6ရက်နေ့နဲ့ဒီကနေ့9ရက်နေ့တို့မှာစစ်တပ်နဲ့မင်းကင်းဒေသခံကာကွယ်ရေးမင်းကင်း PDF အဖွဲ့တို့တိုက်ပွဲဖြစ်ခဲ့တယ်လို့မင်းကင်း PDF တာဝန်ရှိသူတို့ကပြောပါတယ
်မင်းကဖြစ်တာကကျွန်တော်တို့ဒီပြင်တော့ပဲဗျမင်းကကျွန်တော်တို့အနောက်တော့အုံနေဖို့ပြင်တော့ပေါ့အဲ့ဘက်ကရှိတဲ့ရွာ၅ရွာကဒီအင်အားဖြည့်ပြီးတဆွဲနေတဲ့ကောင်တွေကအထက်ပြီးမှမှုရတယ်၅ရွာတော်တော်လေးဖြစ်စီပြန်လာရတယ်အဲ့ရွာအဲ့ကောင်ဒီကောင်တွေကထပ်ပြီးနေနေရှင်းရှင်းလို့ထပ်ပြီးအထွက်မှာအဲ့ဘုတ်ချစ်တယ်ကျွန်တော်တို့ဘက်ကတော့ရောက်ထိခိုက်တယ်ရတယ်သူတို့ဘက်ကဒီငါ့အုပ်ထဲမှာထိခိုက်တယ်ရတယ်လို့ပြည်ရတယ်ကြောက်ခုကတော့မိမိမှာလိလေတမိုင်းကျွန်တော်ကတော့မိမိကျွန်တော်တောင်းမင်းဒေတာပေါ့ဒီငါ့ဘော်ကိုကျွန်တော်မိမိတောင်းတယ်ဒေတာကဒီနတ်ချင်းကြီးကိုခေါ်ကြတယ်ပေါ်တိုက်တော့ဖြစ်တယ်လို့ပြည်ရတယ်ကိုပေါ်တော့ဂျပန်ရဲ့တွင်မှာဘူးဒီဆက်ဆက်ဆာတွေကကျွန်တော်မိမိတို့လည်းတမအင်အားဒီပုံမှန်ကဒီဆာနီဘာလောက်ပြည့်ချက်နေလို့ပြည်ရတယ်ကိုကြည့်ရမှုရလေတော်တော်လေးများအရင်ကဆက်ပြီးတိုက်ပွဲတွေဖြစ်နေတယ်ပေါ့။ဟိုကျွန်တော်တို့ဒီရတဲ့နောက်ကတော့ဒီကျွန်တော်တို့နေနေမှာခု PDF တွေပို့ပြီးအားကောင်းလာတဲ့အတွက်ကျွန်တော်တို့အခြေကုတ်ထားတဲ့နေရာတွေကိုလည်းဒီချင်းလေးကနေဆိုတဲ့တင်းလေးထွက်နေတော့ပြည်ရတယ
်။စကိုင်းတိုင်းတွေကအဲ့ဒီဒေတာတွေဘက်မှာစစ်တပ်နဲ့ဒေတာကန်မင်းကင်းကာကွယ်ရေးအဖွဲ့တွေကြားမကြာခဏပြစ်ခတ်တိုက်ခိုက်မှုတွေရှိနေပါတယ်။အဲ့ဒီဒေတာဘက်မှာစက်တင်ဘာ16ရက်ထဲကစလို့ဖုန်းလိုက်တချို့ပြတ်တောက်နေပါတယ်။ဒါအပြင်စီးအင်အားတိုးချဲ့တာလည်းတော်တော်များများတွေ့နေရတယ်လို့ဒေသခံတွေကပြောပါတယ်။ပြီးခဲ့တဲ့စက်တင်ဘာ29ရက်နေ့ကလည်းကဏီနဲ့မင်းကင်းမှာစစ်တပ်ကပါလာတဲ့ဆက်လီကို PDF တပ်ဖွဲ့တွေကတိုက်ခိုက်ခဲ့ပါတယ်။သခိုင်းတိုင်းမြောင်မြို့နယ်တဲကကြေးရွာတွေကိုစစ်တပ်ကအခုရက်ပိုင်းအတွင်းဝင်ရောက်ရှာဖွေတာတွေလုပ်နေပါတယ်။မြောင်မြို့နယ်လေးမိုင်ပဲဝေးတဲ့မင်းတန်းရွာမှာဗုဒ္ဓဘုနေ့ညနေကစစ်ကောင်စီနဲ့နှီးဆက်သူ2ဦးအသက်ခံရပြီးတဲ့နောက်မှာမင်းတန်းရွာတဲကိုစစ်တပ်ကဝင်ရောက်ရှာဖွေပြီးနေတချို့ကိုမီးရှို့ခဲ့တယ်လို့ဒေသခံတူကအခုလိုပြောပါဗျ
။မင်းတန်းရွာကိုတော့အိမ်သုံးလုံးမီးရှို့ရတယ်။အဲ့ရွာမှာဒလန်ရှင်းတာပေါ့နော်။ဒလန်ရှင်းနေတဲ့ပတ်ပြီးတော့တင်းဟွာဒလန်ရှင်းနေတဲ့မှာပါရုပ်ထင်းတဲ့အိမ်ကြီးကိုဝင်ပြီးတော့မီးရှို့ရတယ်။တကယ်တော့အဲ့လိုလည်းမဟုတ်ဘူးကြီး။အဲ့ အရှုခံရတဲ့အိမ်ကဒလန်ရှင်းလေးလေးမှလည်းမပါဘူးတာမန်ကြည့်ဘူးပဲဆရာကြီးကတော့တော်တော်လေးတိတ်ဆောင်နေမှာအခုသူတို့အဲ့ရွာမှာပဲဒရင်းကြတဆွဲမယ်လေညောင်ဘက်ကကြီးရွာရေဘက်ဝင်နေမွေးနေရတော့ဟိုနေ့ကမနေ့ရဆိုရင်ပေါတော့မွေးတယ်တရထဲပဲပေါတော့တရမွေးတယ်မွေးပြီးရင်နောက်ရကျတော့မင်းနဲ့မွေးတယ်မင်းနဲ့တရထဲပဲစူပေါ့ပင်ညောင်ရဲ့စီပဲစူပေါ့ပင်ကိုတခါမွေးတယ်
ညောင်မျိုးနယ်မှာလည်းအကြမ်းမဖက်အာနာဖီဆန်ရေး CDM လို့သူတွေလက်နက်ကင်တိုက်နေတဲ့ဒေသခံကာကွယ်ရေးအဖွဲ့တွေရှိနိုင်တယ်လို့တန်တရားရှိတဲ့ကြေးရွာတွေကိုစစ်ကောင်စီတပ်တွေမကြာခဏဝင်ရောက်ရှာဖွေပြီးနယ်မြေရှင်းလင်းတာတွေလုပ်နေပါတယ်ခင်ဗျာ
ကိုငင်းညံပြောပြတော့တာပါအခုတစ်ခါတော့ကချင်ပြည်နယ်ဘက်ကတိုက်ပွဲအခြေအနေကိုကြည့်အောင်ပါကချင်ပြည်နယ်ဖားကန့်မြို့နယ်အတွင်းလီဒိုလမ်းမပေါ်မှာဒီကနေ့အောက်တိုဘာ9ရက်မနက်ပိုင်းကစစ်တပ်စစ်ကြောင်းကိုကချင်လက်နက်ကင် KIA ကကြားဖြတ်တိုက်ခိုက်ခဲ့ပါတယ်ဒီလိုလမ်းမတစ်လျှောက်မှာစစ်တပ်နဲ့ KIA ကြားပြီးခဲ့တဲ့လကတဲ့ကတိုက်ပွဲတွေစတင်ခဲ့ပြီးတော့ဒီရက်ပိုင်းမှာတော့နေတိုင်းနေပါဖြစ်နေတာပါရန်ကုန်ကလာတဲ့ကချင်တိုက်ပွဲသတင်းကိုတော့ကိုအောင်မြတ်သူကပြောပြပေးมาဖြစ်ပါတယ်ဗျာ
စတင်မာလာဒုတိယဘက်ကစပြီးကချင်ပြည်နယ်တနိုင်းနဲ့ရှင်ပွေရန်ကြားလီဒိုလမ်းမှာစစ်တပ်နဲ့ KIA ကြားတိုက်ပွဲတွေစဖြစ်ခဲ့ပြီးတဲ့နောက်လီဒိုလမ်းမတကြောမှာတိုက်ပွဲတွေခက်ဆစ်ဆစ်ဖြစ်လာနေတာပါဒီကနေ့အောက်တိုဘာ10ရက်မနေ့ပိုင်းကလည်းဖားကန်းမြို့နယ်ဝါရဇတ်ကြီးရွာနီးမှာတိုက်ပွဲတွေဖြစ်ခဲ့တယ်လို့ဒေသခံရွာသားတူက VOA ကိုပြောပါတယ
်ဝါရဇတ်ကြီးရွာအနောက်ဘက်ပေါ့ဒီကနေ့ကျုပ်ကြတာပေါ့နော်ကျုပ်ကြတာဝင်းချင်းပေါ့ခင်ဗျာဆုံးမဖြစ်ပြဖြစ်တော့ဗျာဟိုသဘောကောက်ဟိုဒီမနေ့ပိုင်းသိနေရတယ်ခုနကချက်ချက်ဝါရရှိတယ်လူလူလည်းနဲ့ကြီးရွာအတေးပေါ့အဲ့လိုဟာအပြာနန်ပန်ကြပေါ့တနားရောက်ပေါ့
တိုက်ပွဲဖြစ်တဲ့နေရာဟာကြီးရွာနဲ့အလံဝေးပြီးရွာသားတွေသွားကြည့်ဖို့ခက်ခဲတာကြောင့်အထူးခိုက်အသေးပြောက်တော့မသိရကြောင်းပြောပါတယ်တခြားဒေသခံတူကတော့တနိုင်ဘက်ကိုရိတ်ခါပို့သွားတဲ့ရင်းနှလုံးကြုံရေးတပ်ဖွဲ့တွေအပြန်မှာ KIA ကကြားပြတ်မိုင်းခွဲတိုက်ခိုက်တာဖြစ်တယ်လို့ပြောပါတယ်ဗိုလ်သူနီကလည်းတနိုင်မြို့နယ်တိန်ကောက်အနီးမှာလည်းအလားတူတိုက်ခိုက်ခဲ့ကြောင်းပြောပါတယ် KIA ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကဒီကနေ့တိုက်ပွဲသတင်းကိုမရသေးကြောင်းနဲ့လီဒိုလမ်းမှာစစ်တပ်ဘက်ကစီးရေလှှရှားမှုတွေရှိတာကြောင့်နေ့တိုင်းလိုလိုတိုက်ပွဲတွေဖြစ်နိုင်ကြောင်းပြောပါတယ
်ကျောင်းရစီမှာမတည့်တဲဘို့ဖြစ်တော့ဖြစ်မှာပါအမေဘာမှပြည်သူဘုံတရင်ကြီးတက်တာမရှိသေးပါဘူး။အဲခုတဘောကတော့အဲ့ဒီလီဒူလန်တက်ပါတော့နေတိုက်တို့ဖြစ်ပါတယ်။ဟိုဒီကောင်ဖြစ်တဲ့ကလည်းတို့ကကြီးခါပူတာတွေရှိတယ်။နောက်တို့ကတပ်ပဝန်ကြီးမှာဒီလုံုံလေးလုပ်ချမှုတွေရှိတယ်။အဲအဲ့တော့ကြောင်းတိုက်ပွဲတရားတို့နေတိုက်တွေဖြစ်တာရှိပါတယ်။ဒါမှတိတိမမပင်ခန္ဓာလေ
းဒီကနေ့တိုက်ပွဲဖြစ်တဲ့တရုတ်တရားအနီးမှာဒီလားတရက်နေ့ညနေပိုင်းကလည်းတိုက်ပွဲတွေဖြစ်ခဲ့ပါတယ်။အဲ့ဒီတိုက်ပွဲတွေအတွင်းလက်နက်ကြီးကြီးတွေဝါရဇွတ်ရွာအတွင်းကြားရောက်ပောက်ကွဲရတာကြောင့်လူနှစ်ယောက်ထိခိုက်ဒဏ်ရာရခဲ့ပါတယ်။ပြီးခဲ့တဲ့အင်္ဂါနေ့ကလည်းဗမော်ခရိုင်မုံမောင်းမြို့နယ်အတွင်းမှာစစ်ရင်တန်းကို KIA ကမိုင်းခွဲတိုက်ခိုက်တာတွေရှိခဲ့ပါတယ်။အခုလိုကချင်ပြည်နယ်မှာစစ်တပ်နဲ့ KIA ကြားတိုက်ပွဲတွေဖြစ်နေသလိုရှမ်းပြည်နယ်မြောက်ပိုင်းမူဆယ်ကျူကုတ်ပန်ဆိုင်နဲ့မုံကိုဘက်မှာလည်း MNDAA ကိုဝန်တပ်ဖွဲ့နဲ့ပြီးခဲ့တဲ့ရက်ပိုင်းတွေကတိုက်ပွဲတွေရှိခဲ့ပါတယ်။မွန်ကိုဒေသဘက်မှာတော့ဒီအပိုင်းတိုက်ပွဲတွေပြန်ညင်နေပေမဲ့စစ်တပ်ဘက်ကအင်အားတိုးချစ်တာတွေရှိနေတယ်လို့ဒေသခံတူကပြောပါတယ်
။ဒီမှာဖြစ်တာအော်တိုဘာ၂ရက်နေ့ဖြစ်တာတစ်လုံးလုံးဖြစ်တာအဲ့ဒီအဲ့ဒီမွန်ကိုကြော်ပါပဲဗျာ။အကောင်လုံးအောက်ပဲမှာဒီနှစ်ရက်သုံးရက်တော့နည်းနည်းငြင်းနေကြအောင်တန်ကြာဘူးဒီနှစ်ရက်သုံးရက
်။ MNDAA ပြန်ကြားရေးဌာနရဲ့လူမှုကွန်ရက်စာမျက်နှာမှာတော့ဒီလ၃ရက်နေ့ကနေ၅ရက်နေ့အတွင်းတိုက်ပွဲ၅နေရာဖြစ်ပွားခဲ့ကြောင်းအော်တိုဘာ၃ရက်နေ့ကကိုကန်ရှင်ထန်ဒေသပေါပေါရွာ၄ရက်နေ့မှာမုံကိုဒေသလုံလောက်လန်းရွာနဲ့၅ရက်နေ့မှာတော့ကိုကန်မုံကိုနဲ့သိန်းတီဒေသတွေမှာတိုက်ပွဲ၃ကြိမ်ဖြစ်ခဲ့ကြောင်းဖော်ပြထားပါတယ်။အော်တိုဘာ၃ရက်နေ့ကစပြီးတော့၅လကြာစစ်ရေးလှုပ်ရှားမှုတွေရထားမဲ့အကြောင်းစစ်ကောင်စီကစက်တင်ဘာလ၂၉ရက်နေ့မှာကြီးညာခဲ့ပေမဲ့ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာတိုက်ပွဲတွေရှိနေတယ်လို့စကိုင်းတိုင်းတွင်းမှာလည်းတိုက်ပွဲတွေနေစဉ်ဆိုလိုဖြစ်နေပါတယ်ခင်ဗျာ။
ကချင်ပြည်နယ်ဖားကန့်ဒေသကလီဒိုလမ်းမကြီးပေါ်မှာ KIA နဲ့စစ်ကောင်စီတပ်တွေဒီနေ့တိုက်ပွဲဖြစ်ပွားခဲ့တာနဲ့ပတ်သက်ပြီးတော့ကိုအောင်မြတ်သူပြောပြသွားတာဖြစ်ပါတယ်။ VOA ကနေခြားတော်ရင်းနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုဆက်ပြီးတော့အသံလွှင့်ပေးနေပါတယ်။မကြာခင်မှာတော့အဖက်စင်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ခင်ဗျာ
။ VOA American တန်ရဲ့ရုပ်တံတဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။တို့ဖမ်းယူမှုနဲ့ line to meter တို့အပြင်ကျမတို့ VOA မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ bami.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ VOA မြန်မာ internet စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ web link ဆာရီမှာ application ရယူနိုင်ပါတယ်เนาะ View American တန်ရဲ့ရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင
် View ကနေ6တင်းညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည9နာရီကနေ10နာရီထိ line kilometer 31 32 51နဲ့ line kilometer 190တို့ကနေဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်အခုဆက်ပြီးတော့ထုတ်လွှင့်ပေးသွားမယ်စီစဉ်ဒုတိယပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာဖြစ်ပါတယ်ဒီထဲမှာတော့ကြာသပတေးနေ့ညတိုင်းတင်ဆက်ပေးနေကြဦးအောင်ခင်ရဲ့မြမကြီးသုံးသက်ချက်အပတ်စဉ်ကျမကြီးကဏ္ဍနဲ့တိုင်းရင်းသတင်းလောကအစီအစဉ်တွေကိုနားဆင်ရမှာဖြစ်ပါတယ်ဒီကမှအရင်ဆုံးတော့ဦးအောင်ခင်ရဲ့မြမကြီးသုံးသက်ချက်ကိုနားဆင်ရမှာဖြစ်ပါတယ်မြမနိုင်ငံမှာတိုင်းရင်းသားလက်နက်ကင်တပ်ဖွဲ့များပေမဲ့စီးလုံးညီညွတ်မှုမရှိတဲ့အတွက်စစ်အာဏာရှင်စနစ်သက်ဆိုးရှင်နေပုံကိုဦးအောင်ခင်ကသုံးသက်ထားပြီးတော့ကိုညာဝဲအောင်ကကူညီတင်ဆက်ပေးထားပါတယ်ခင်ဗျာ
အနာဖလင်းတပ်ရဲ့တိုက်ခိုက်မှုကိုတွန်းလှန်မှုအတွက်တပြည်လုံးမှာ PDF ပြည်သူ့ကာကွယ်ရေးတပ်တွေဖွဲ့စည်းပြီးလက်တုံပြန်ကြပါတယ်တိုင်းသားလက်နက်ကိုင်အဖွဲ့အစည်းရှိတဲ့ပြည်နယ်တွေမှာလည်း PDF ပြည်သူ့ကာကွယ်ရေးတပ်တွေဖွဲ့စည်းပါတယ်အနာလင်းတက်ကိုဘုံရန်သူအဖြစ်ပြစ်မှတ်ထားတဲ့လက်နက်ကင်အဖွဲ့တွေပူးပေါင်းလာလိမ့်မယ်လို့မျှော်လင့်ကြပါတယ်။ရှမ်းပြည်နယ်က PDF ပြည်သူ့ကာကွယ်ရေးတပ်တွေပူးပေါင်းပြီးရှမ်းပြည်သွေးစည်းညီညွတ်ရေးတပ်ပေါင်းစုကိုတီထောင်လိုက်ကြောင်းစက်တင်ဘာလ4ရက်နေ့ကကြေညာပါတယ်။စစ်အာဏာမသိမ်းမီဇန်နဝါရီလအစောပိုင်းမှာ NLD ပါတီဟာအမျိုးသားညီညွတ်ရေးအစိုးရဖွဲ့ဖို့ရည်ရွယ်ပြီးတိုင်းရင်းသား48ပါတီနဲ့တွဲဆောင်ဆွေးနွေးဖို့စီစဉ်နေတော့မှစစ်တပ်ကအာဏာသိမ်းလိုက်တာဖြစ်ပါတယ်။တိုင်းရင်းသားလက်နက်ကိုင်တွေများသလိုစစ်တပ်ကလည်းတိုင်းရင်းသားအုပ်စုတွေထဲမှာအမြဲတမ်းအကွဲအပြဲဖြစ်နေအောင်လုံလွယ်စမ်းရှိတာတွေ့ရပါတယ်။လက်ရှိ CDF လှုပ်ရှားမှုပြည်သူ့စန့်ကျင်မှုနဲ့တပ်တွင်းပုံကံမှုဟာအရင်နဲ့မတူတမူထူးခြားပေမဲ့တိုင်းရင်းသားတပ်ဖွဲ့တွေထဲမှာတော့အခြေအနေပြောင်းလဲတာမျိုးတိတ်မရှိသေးသလိုဖြစ်နေပါတယ်။
NCA တနင်္ဂနွေလုံးဆိုင်ရာအပြည့်ရစာချုပ်ကိုလက်မှတ်ထူထားတဲ့တပ်ဖွဲ့10ဖွဲ့ထဲမှာသဘောထားအမျိုးမျိုးကွဲလွဲနေပုံရပါတယ် NCA အဖွဲ့ဝင်တွေပုံမှန်ကျင်းပတဲ့ online ဆွေးနွေးပွဲတွေမှာ NUG အစိုးရကိုဝန်ရံပံ့ပိုးမယ်လို့ကြေညာတာမျိုးတွေရှိသလိုအာဏာသိမ်းစစ်ကောင်စီနဲ့တွဲဆုံဆွေးနွေးတဲ့အဖွဲ့တွေလည်းရှိနေပါတယ်ဥပမာ DKBA ကရင်အဖွဲ့နဲ့ကရင်ညီညာရေးကောင်စီအဖွဲ့ဟာနေပြည်တော်ကိုတွားရောက်ဆွေးနွေးပေမဲ့ GNU ကရင်အဖွဲ့ရဲ့လက်အောက်ခံတပ်အချို့ဟာ NUG ကိုထိတိရရောက်ကူညီနေပါတယ် NCA အပြည့်ရဆယ်ဘွဲတဲမှာ NUG အမျိုးသားညီညွတ်ရေးအစိုးရနဲ့ပထမဦးဆုံးပူးပေါင်းဆောင်ရွက်သူဟာ CNF ချင်းအမျိုးသားတပ်ဦးဖြစ်ပါတယ်ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီဆိုတဲ့ SSC တောင်ပိုင်းတပ်ဖွဲ့ကတော့ SSC မြောက်ပိုင်းတပ်ဖွဲ့ကိုတိုက်ဖို့သာစိတ်ဝင်စားနေပုံရပါတယ်အချို့ကလည်းအပြည့်ရစာချုပ်ပြည့်ပြည့်သွားပြီလို့ဆိုပါတယ်
NCA အပြည့်ရစာချုပ်နဲ့ပတ်သက်ပြီးအဖွဲ့အမျိုးမျိုးအမြင်အမျိုးမျိုးရှိကြတာမို့အငင်းပွားစရာဖြစ်နေပါတယ်ကရင်နဲ့ရှမ်းပြည်နယ်မှာအဖွဲ့အစည်းနဲ့အဖွဲ့ဝဲတွေအမျိုးမျိုးပေါ်ပေါက်လာတာကိုကြည့်ရင်ဘုံရန်သူကိုရင်ဆိုင်ရမှာအခက်အခဲအများကြီးရှိတာတွေ့ရပါတယ်တပ်မတော်ဟာတိုင်းရင်းသားစီးလုံးရေးညီညွတ်မှုကိုဖြိုခွဲရမှာအတွေ့အကြုံရှိတဲ့အဖွဲ့အစည်းဖြစ်ပါတယ်ကေညူအဖွဲ့ကြီးတဲကနေအဖွဲ့လူတွေခွဲထွက်အောင်လုပ်နိုင်တဲ့အစီအလာရှိပါတယ်ကေညူကခွဲထွက်တဲ့ DKBA ခရင်ဗုဒ္ဓဘာသာတပ်ကိုနေကြားဆောင်တပ် BGF အဖြစ်အသွင်ပြောင်းနိုင်တာတတ်မလို့ပါတော်လိုင်းရဲ့တတန်ရစ်လေလေအဖွဲ့ခွဲတွေများလာလေလေပြုတ်လာပါတယ
်ခရင်ပြည်နယ်မှာတတ်မလို့လက်အောက်ခံ BGF တပ်73ခုရှိတဲ့အနေနဲ့12ခုက DKBA တပ်ဖွဲ့တွေဖြစ်နေပြီးပြည်ညင်းညာရေးကောင်စီမှာကျိုင်းစိတ်ကြီးအခြေဆိုင်တပ်ဖွဲ့တစ်ခုသာရှိပါတယ်။လိုင်းဝဲဖအံဖာပွန်မြဝတီနဲ့ကွန်ကရစ်မှာ DKBA တစ်ဖြစ်လဲနေကြားဆောင်တပ်တွေအခြေဆိုင်ပါတယ်။ရှမ်းပြည်နယ်မှာတော့နေကြားဆောင်တပ်က5တပ်ရှိပြီးပြည်သူ့စစ်42ဖွဲ့ကျော်ရှိပါတယ်။အချင်းပြည်နယ်မှာ KIA ကခွဲထွက်တဲ့ NDAK အဖွဲ့ကနေဖွဲ့စည်းထားတဲ့နေကြားဆောင်တပ်3တပ်ရှိပါတယ်။ပြည်အားပြည်နယ်မှာလည်းကရင်နီတပ်မကြီးကနေခွဲထွက်တဲ့နေကြားဆောင်တပ်3ခုရှိပါတယ်။အပြည့်ရတပ်ဖွဲ့ကြီးတွေကိုနေကြားဆောင်တပ်အဖြစ်အသွင်မပြောင်းနိုင်ပေမဲ့အဖွဲ့ခွဲတွေကိုတပ်မတော်ကလက်အောက်ခံဘဝရောက်အောင်လုပ်နိုင်ခဲ့တာတွေ့ရပါတယ်
။ဗိုလ်ချုပ်နေဝင်ကြီးစိုးတဲ့မဆလာဆိုရှယ်လစ်ခေတ်ကလည်း တိုင်းသားလက်နက်ကိုင်တွေစုဝေးတဲ့အသင်းအဖွဲ့တွေရှိပါတယ်။ကချင်၊ကရင်၊ကယန်း၊ကရင်နီ၊လာဟုပလောင်ပအုပ်၊ရှမ်းချင်းမွန်ဝတိုင်းရင်သား၁၁ဖွဲ့ပါဝင်တဲ့မဒတာအမျိုးသားဒီမိုကရေစီတပ်ဦးကို1985မှာတည်ထောင်ပါလေ1984အရေးတော်ပုံကိုစစ်တပ်ကဖြိုခွဲပြီးမကြမီမဒတာနဲ့ကျောင်းသားအဖွဲ့ရဟန်းပြိုအဖွဲ့များပြည်ပရောက်မြန်မာအဖွဲ့စတဲ့အဖွဲ့အစည်းအမျိုးမျိုးစုပေါင်းပြီးတော့ DAB လို့ခေါ်တဲ့မြန်မာဒီမိုကရေစီမဟာမိတ်တပ်ပေါင်းစုကိုထိုင်းမြန်မာနယ်စပ်မှာတည်ထောင်ပါလေရည်ရချက်ကတော့နဝတအစိုးရကိုဖြုတ်ချဖို့ပါပဲ1989ဒီဇင်ဘာလမှာစစ်အစိုးရနဲ့အိုးစားကွဲသွားတဲ့ဗိုလ်မှူးကြီးစိန်မြအူဆောင်တဲ့ PDF ပြည်သူ့ကာကွယ်ရေးတပ်ပေါ်ထွက်လာပါသေးတယ်1992မှာလက်နက်ကင်တွေကိုနိုင်ငံရေးပါတီတည်ထောင်ခွင့်နဲ့စီးပွားရေးလှုပ်ခွင့်ပေးလိုက်တာကိုတိုင်းရင်းသားအဖွဲ့ကိုဘွဲ့ကလက်ခံလိုက်တဲ့အခါစစ်အစိုးရရဲ့နိုင်ငံရေးကစားကွက်ထွဲကိုဝင်ကကြတဲ့အဖြစ်ကိုရောက်သွားပါတယ်ပြည်သူ့ပါတီ NLD ကသာစစ်အာဏာရှင်စနစ်ညှိကုံချုပ်စီမှမှုဒလို့မဖြစ်အောင်အာဏာသိမ်းတာပါပဲ။ဒါပေမဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဟာအာဏာသိမ်းတပ်ကိုဘုံရန်သူအဖြစ်သတ်မှတ်ပြီးတစည်းတစ်လုံးနဲ့လှုပ်ရှားရေးမှာမပြတ်မသားဖြစ်နေတာတွေ့ရပါတယ်ခင်ဗျာ
။ဦးအောင်ခင်ပတ်စင်တင်ဆက်တဲ့မြန်မာရေးသုံးသပ်ချက်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။တိုင်းရင်းသတင်းလောက်အစီအစဉ်ကိုမတင်ဆက်ခင်မှာအပတ်စဉ်ကျန်းမာရေးကဏ္ဍကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ဒီတော့ချမ်းမာရေးခန္ဓာမှာတော့ကိုဗစ်ပြီးအိပ်မရတာဖြည်းဖြောင်းနည်းကိုပြောပြထားပါတယ်ကိုဗစ် -19 ကာယောဂါဖြစ်ပြီးမှဒီအိပ်မရတာအတွက်ဖြည်းဖြောင်းနည်းတွေရှိပြီမဲ့အကျိုးဆက်ကိုလည်းသတိပြုမိဖို့ချမ်းမာရေးပညာရှင်တွေကထောက်ပြလိုက်ပါတယ်ဖြည်းဖြောင်းနည်းတွေကတော့ပုံမှန်မဟုတ်တဲ့အပြောင်းအလဲကိုလက်ခံလိုက်ဖို့နဲ့တကယ်မဟုတ်တဲ့အတွေးအမှားတွေကိုပြန်ပြောင်းယူဖို့ဖြစ်ပါတယ်ဘယ်လိုအကျိုးဆက်တွေရောရှိနေပါလဲဒီကြောင့်ကိုတော့ Australia အခြေစိုက်စိတ်ကျန်းမာရေးအထူးကူသမားတော်ကြီးနဲ့မြန်မာစေးတက္ကသိုလ်တွေရဲ့ဂုဏ်သုဆောင်ပါမောက္ခဒေါက်တာ Raymond တင့်ဝေကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ခင်ဗျာ
โอเคသူကဆရာဝန်ကြီးဒေါက်တာ Raymond တင့်ဝေခင်ဗျာကိုဗစ်ဖြစ်ပြီးအိမ်မရတာကိုဖြစ်ပုံနဲ့ဒီကုသပုံအကြောင်းပြောပြီးမှာနောက်ထပ်အဓိကဖြေပြောင်းနိုင်တာတွေကိုဆက်ပြောပြပေးပါလားဆရာရင
် Human contact ပေါ့နော်လူနဲ့ထိတွေ့ဖို့อ่ะကို့မှာလည်းပဲကိုဗစ်ဖြစ်ပြီးဆိုတော့တချို့တွေကလည်းလက်မရှိတယ်အင်မတန်ကူးစက်တာလွယ်တဲ့လူဆိုတော့ကို့အမကျင်သွားမလားရှောင်သွားမလားအဲ့ဒီစိုးရိမ်မှုကလည်းရှိသေးတယ်တကယ်လည်းလက်တွေ့မှာလည်းပဲလူတွေကတယောက်တော့မတွေ့ကြဘူးပေါ့နော်အဲ့ဒီအထံကလည်းခံရတယ်ပေါ့နော်အဓိကတော့ဘာလို့ဆိုအဲ့ဒါလေးကိုနားလေပြီးပို့နည်းနည်းနားလေတဲ့ခါကျလို့ရှိရင်adjust ပြန်လုပ်လို့ရတယ်ခင်ဗျာဒါမျိုးကဒါဖြစ်တယ်ဆိုတော့ဒီယောဂနဲ့ဒီအချိန်မှာဒါ normal ပဲလीလူတိုင်းဖြစ်မှာပဲအဲ့ဒါကိုသိသွားပြီဆိုအဲ့ဒါကိုကြော်တော့ကိုဖြတ်သားရမယ်ဆိုရင်ကိုအဲ့ဒါကို accept လုပ်လိုက်တာပေါ့ဒီအခြေအနေကို
လက်ခံလိုက်ကြပါဆရာနော
်လက်ခံလိုက် accept တယ်ခေါ်တယ် accept တယ်လို့လို့ရှိရင်ဘယ်တော့ပဲ painful ဖြစ်တဲ့ဟာဖြစ်ဖြစ်ကိုနားကျင်တယ်နားတော့ပဲကို react လုပ်လို့လို့ရှိရင်အာနားတယ်နားတယ်နားတယ်ပူပူဆိုးလာတယ်နားတာကတော့ဒီရတော့နားနေရင်ဒါနားတာပဲစက်တောင်းဒါတာလုပ်လို့ရတယ်နားတော့လက်ခံရတော့ပါပဲတချိန်ကျတော့ပျောက်သွားမယ်ဆိုပြီးလက်ခံလိုက်ခြင်းအားဖြင့်ကိုယ်မှာပူပန်တော့ကကကျော့သွားတယ်အဲ့တော့ acceptance therapy လို့ခေါ်တာပေါ့နော
်ဟုတ်ကဲ့နောက်ရောဒီဖြေပြောင်းနိုင်တာ
cognitive therapy ဆိုတာကိုယ်စိတ်မှာရှိတဲ့တွေးတာခေါ်တာကိုပြန်ပြောင်းပြတာပေါ့ကျွန်တော်ဒီမှာတော့ psychologist တွေပါတယ်လွယ်လွယ်ကူရတဲ့နေရာမှာဆိုလို့ရှိရင်တော့ cognitive behavior therapy ဆိုတော့လုပ်တယ်အကြမ်းပြပြောမယ်ဆိုလို့ရှိရင်ကိုယ့်ရဲ့အတွေးခေါ်မှားယွင်းတဲ့ဟာတွေရှိတယ်ဥပမာ automatically သိတွေးတာပေါ့လေဒါဖြစ်လို့ဆိုတော့ငါတို့လူတွေကတော့ရှောင်တော့မှာပဲအမှန်ကတကယ်ရှောင်ခြင်းမှရှောင်တယ်လေတကယ်ကိုစိတ်ထဲမှာကသူတို့ငါရှောင်တော့မှာပဲလို့စဉ်းစားမိလိုက်တာတပြိုင်တည်းကိုကစိတ်ကြပါသွားတယ်။အဲ့ဒီအတွေးလေးကိုပြန်ပြီးတော့ပြင်ပေးတာပေါ့လေ။ကိုကလည်းကိုသတိချက်ပြီးတော့ပြန်တွေးရမယ်။တကယ်ရောရှောင်တဲ့လူရှိသလား။မလာနိုင်ဘူးလို့ပြောတဲ့လူရှိသလား။သူကလာဖို့ကြိုးစားနေတာ။အခွင့်အရေးရရင်လာမှာပဲ။ဒီလူတွေကငါ့ကိုအရင်တော့ကတော့ချစ်တော့မယ်။အဲ့လိုအတွေးလေးပြန်ဝင်တာတပြိုင်တည်းကိုရဲ့ strength ကပိုများလာတယ်။အဲ့ဒါ cognitive re-challenge လို့ခေါ်တယ်။အဲ့ဒီ cognitive re-challenge တို့ချင်းအပြင်ကိုခံစားချက်ကလည်းပြောင်းလာတယ်။ကိုယ့်ရဲ့ behavior လည်းကြောင်းလာတယ်အဲ့ဒါကို cognitive behavior therapy လို့ခေါ်ပါတယ်
ဟုတ်ကဲ့ကိုယ့်ရဲ့ဒီပြုမှုလှုပ်ရှားမှုတွေကြောင်းလာတာပါဆရာနော
်ဟုတ်ကဲ့ပြန်ပြောတဲ့ခါကျတော့ psychologist တွေရှိပါတယ်သူတို့လုပ်ပေးတယ်လေမိတ်ဆွေပုံစံရတယ်အဲ့ဘက်ကိုနည်းနည်းလေးအားဆက်ပြီးတော့ပြောပြလို့ရတယ်ကိုယ့်နဲ့ကိုယ်လည်းကိုယ့်အတွေးကိုကိုပြန်ပြီးကြောင်းလို့ရတယ်ပေါ့နော်ဒါလို့ဖြစ်ပြီးတော့ဒီအတွေးကတော့ negative ဖြစ်တယ
်အဆိုးမြင်လာတာပါဆရာနော
်ဟုတ်ကဲ့အဲ့ဒါအဆိုးမြင်တဲ့ဟာဒီအတွေးကြောင့်ကိုယ်ကအဲ့ထက်မှကိုယ်ကမျောပါပါတယ်အဲ့ဒါကိုပြန်ပြီးတွန်းလှန်ပြီးတော့အဆိုးမြင်တဲ့ဟာဒီပြန်ထွက်လာအောင် positivity ရအောင်ကောင်းမဲ့အချက်လေးတွေကိုယ့်နဲ့ကိုယ်ပြန်ပြီးချင်းစားတယ်မိသားစုကလည်းအဲ့ဒီကနေပြီးတော့ပတ်ပိုးပေးဖို့လိုပါတယ်
ဟုတ်ကဲ့ဆရာနောက်ထပ်ရောဒီစိတ်အပြောင်းလဲလုပ်ဖို့လိုတာ
နောက်တစ်ခုက အဲ့ cognitive behavior therapy လို့ရင်းနေတကယ်ကြီးကျယ်တဲ့ PTSD ဆိုပြီး trauma ကြီးอ่ะကိုမကြောက်နိုင်ဘူးဆိုတော့ဒါကိုပဲကြောက်လန့်ပြီးတော့အဲ့တခုသူ့ရဲ့လက္ခဏာတခုက flashback လို့ခေါ်တယ်ဆိုတာကိုခံစားရတဲ့သိလူမျိုးဘာဖြစ်တဲ့အတွေ့အကြုံကြီးကကြီးမားလုံးအကြီးရောကိုခေါင်းထဲကအစိတ်ပုံရိပ်ကမထွက်တော့ဘူးတခါကြတော့သူကအပြန်ပြန်တလဲလဲပြန်ပြန်လာတယ်ဥပမာဆိုတော့ကိုဖြစ်တဲ့ချိန်တုန်းကအဆေးဝင်ပြေးတယ်အထက်လည်းဝင်လို့မရဘူးအဒုက္ခပဲဒီချိန်မှာတော့အောက်ဆီဂျင်လည်းမရှိတော့ဂန်မတ်သေးတော့မလားပေါ့နော်အဲ့လိုအတွေ့ရ6ချောင်းဟာကြီးကိုမကြံ့နေတယ်နေကောင်းနေပြီးဖြစ်ပေါ်ကြလဲပဲအပြန်ပြန်တလဲလဲကိုပုံရိပ်ပြန်ပြန်လာတတ်တယ်နောက်တစ်ခါ trauma ရဲ့အဓိပ္ပာယ်က time space ဆိုတာမရှိဘူးခင်ဗျလုံခဲ့တဲ့6ပတ်ကဖြစ်နေတဲ့ဇာတ်လမ်းလေးအခုက6ပတ်ကြာသွားပြီနေကောင်းတာလည်းနှစ်ပတ်သုံးပတ်တော့ရှိနေပြီဆိုအဲ့ဒီတက်လာဟိုခုနဖြစ်ခဲ့တာဟာကြီးကိုနမပတ်သက်တော့ဘူးဒါပေမဲ့အဲ့ trauma ပုံရိပ်ပြန်ဝင်တဲ့ခါမှာ time space မဖြစ်တော့အခုခံစားလို့ခံစားရတယ်အဲ့ဒါလေးသိဖို့လိုတယ်အဲ့ဒီဟာကိုပြန်ပြီးတွန်းလာဘူးကွာပြန်ပြီးသတိတရားပြထားရမှာပေါ့လေကိုကဖြစ်ခဲ့တာကတော့ဟုတ်တယ်တကယ်ကိုသိလူမျိုးကဖြစ်ခဲ့တယ်ဆရာဝန်နဲ့ကျေးဇူးကြောင့်ကုသမှုဘယ်လိုခံလို့မိတ်ဆွေပုံတွေကဘယ်လိုလုပ်ပြီးလို့အောက်ဆီဂျင်ကဘယ်လိုရလို့ငါပြန်ကောင်းသွားပြီအဲ့ဒါဟိုအချိန်တော့ကနေအခုချိန်မတူတော့ဘူးဆိုတော့ကိုကနေကိုပြန်သတိပေးရမယ်အဲ့လို covid ဖြစ်လို့ trauma ရပါတယ်ဆိုပါတော့အဲ့ trauma ကိုကြေကြေအောင်လုပ်တာအခုချိန်မှာလုပ်တာအကောင်းဆုံးပဲပြန်နေကောင်းလာတဲ့ချိန်မှာကိုမိတ်ဆွေကိုပြောပြတာလို့တချို့ကလည်းထင်တယ်လေဒါကိုဒီမှာသွားပြောရင်ဒီမှာလည်းအနောက်ချက်ဖြစ်နေတယ်နံပါတ်1နံပါတ်2ကပြောချင်တဲ့စိတ်လည်းမရှိဘူးဆက်တာကြောက်တာလည်းရှိတာပေါ့အဲ့နားထောင်တဲ့လူကလည်းမမေးရဘူးမေးလိုက်ရင်ပြန်ပို့ဆိုးသွားမှာပေါ့ပို့ရခံစားသွားမှာအဲ့ဟာမှာကျွန်တော်လူတွေကိုလည်းနားလေသဘောပေါက်စေချင်တယ်ဒါလေးကိုထင်းထင်းသေးသေးနဲ့ပြောနေတဲ့အနေအထားဖြစ်အောင်ဖန်တီးပြရမှာပေါ့နော်ဒါကျွန်တော်တို့ psychotherapy နည်းပဲကောင်ဆယ်လင်းတော့ရင်အဲ့လိုလုပ်လို့ရှိရင်အဲ့ဒီမှာကျင့်ချက်သွားတယ်အဲ့ဒီမှာကျင့်ချက်သွားရင်နောက်ပိုင်းသူကနောက်ကမလိုက်တော့ဘူးပေါ့နော်အဲ့တော့အဲ့ဒါလေးမရှိဘူးဆိုတော့ကိုယ့်ကနေကိုယ်သတိတရားရှိပြီးတော့သတိချက်ပြီးတော့အဲ့ဒီတုန်းကဖြစ်ခဲ့တဲ့ဥစ္စာကအဲ့ဒီတုန်းကတော့ဖြစ်ခဲ့တာပဲအခုအချိန်က I'm out of the wood ပေါ့နော်ငါအပြေထွက်လာပြီအခုအချိန်ကပြန်ဒီကောင်းမှုကအကျိုးစားတော့မယ်ကိုယ်ကနေမပတ်သက်ပြီးကိုယ့်မှာရှိတဲ့စိတ်ကိုတိုင်းကြပြီးတော့ခွဲထုတ်ရတာ
ဟုတ်ကဲ့စိတ်ကိုဒီကပြစ်စုံပံကိုရအောင်လက်ရှိအချိန်ကိုရအောင်ပြန်ဆွဲယူတာပါဆရာနော
်ဟုတ်အဲ့တော့အမှန်ပြစ်စုံပံနဲ့လက်ရှိဆိုအမှန်ပါပဲအဲ့တော့ကျွန်တော်တို့အင်းနေစကားနဲ့ပြောရင် mindfulness ကိုခေါ်တာပေါ့လေကျွန်တော်တရားကျင့်တဲ့လူဆိုကောင်းအောင်သိပါတယ်ပြစ်စုံပံကိုသတိချက်ပြီးတော့အခုဖြစ်နေတာပေါ့လေဟုတ်နောက်ကဖြစ်ခဲ့တာလည်းမဆိုင်တော့ဘူးရှေ့ဖြစ်မှလည်းကိုယ်ကစိုးရိမ်တယ်သူကအများသောဖြစ်သူက anticipatory anxiety ဆိုတာခဏကောင်းပြီမဲ့လက်ချာကြီးမှတ်တာအသက်ရှိမှကြက်လာဦးမလားဆိုကြောက်တာပေါ့အဲ့တော့အဲ့ဒါကိုကိုယ်ကဖြတ်လိုက်ပြောခဏဟာကိုပဲအာရုံစိုက်တာကို mindfulness လို့ခေါ်တယ်အဲ့ဒီနည်းလေးတွေသုံးလို့ရှင်တော့ anxiety နည်းနည်းလျော့သွားမယ်အိတ်တဟာသက်သာလာမယ
်ဟုတ်ကဲ့နောက်ရောအရေးပါတာ
အဲ့လို covid မှာအိတ်မပြောတဲ့လူတွေကအိတ်တအင်မတအရေးကြီးတဲ့စိတ်အတွက်ကိုအိတ်ရေးပြတ်ပြီဆိုရင်စိတ်ကကျလာတယ်မုကကျလာတယ်အချို့ဆိုလို့ရှင် mood က irritable ဖြစ်လာတယ် anger outburst တွေကစိတ်ကဆိုးတာဖြစ်တတ်တယ်အဲ့ဒါ mood နဲ့အဲ့လိုဆက်သွယ်နေတယ်အိတ်တနဲ့အချို့ကြတော့လေဒီကူကအခံရှိတယ်ကျွန်တော်ကြီးကျယ်တဲ့ covid လို့ဟာရဲ့ impact ကြီးကြီးကျယ်တဲ့အတွက်ကြောင့်ခန္ဓာကိုယ်ပျက်စီးသည့်အထိချောက်ချားသွားတယ်ဆိုရင်အဲ့ဒီဟာကြောင့်လေ depression ဆိုတဲ့စိတ်ကြယောဂကြီးကစပြီးဝင်လာတယ်ခင်ဗျအဲ့ဒါ clinical depression ယောဂဖြစ်တယ်ပေါ့လေ thermal depression ကတော့စိတ်ညစ်တာကတော့ reactive depression ခုက counseling တော့ရင်ပါရင်းတယ်နော်နောက်လည်းအချိန်တိုင်းရင်ဆိုပြန်ကောင်းလာတယ်ဒါပေမဲ့တချို့အခံရှိတဲ့လူကအဲ့ဒီ on top of it စိတ်ဓာတ်ကျတဲ့ယောဂကြီး major depression ဆိုတော့ဝင်သွားတယ်အဲ့ဒါကိုလေသတိချဖို့လိုပါတယ်ဘာလို့ major depression ဖြစ်သွားပြီဆိုလို့ရှိရင်အစားမစားနိုင်ဘူး weight တွေကျလာမြဲခုနဖြစ်တာတည်းပို့ပြီးတော့ဆိုးသွားတာပေါ့နော်ဟိုအတွေးခေါ်တွေပါလာမြဲ negative ဖြစ်လာမြဲလူနဲ့မတွေ့ကြတော့ဘူးအဲ့ဒီကနေအရှိအဟုန်နဲ့သူကပို့ပို့ပြီးတော့ဆိုးလာပြီးတော့တချို့ဆိုရင်ဒီဘောကနေတော့မထူတော့ပါဘူးငါထွက်ပေါက်ရှာတော့ပြီဆိုပြီးတော့ suicide တဲ့ thought တွေပေါ်လာရင်းရှိအဲ့ဒီ suicide တဲ့ thought ကိုကျွန်တော်တို့မကာကွယ်နိုင်ဘူးဆိုရင်ကိုယ့်ဘက်ကိုလှုပ်ချတာအခြေဖြစ်နိုင်တယ်အဲ့တော့ depression ဆိုတဲ့စိတ်ဓာတ်ကျတဲ့ယောဂကြီးကကုသလို့ရတဲ့ယောဂဖြစ်တယ်သူကသိဖို့ကဘယ်ချိန်မှတာဖြစ်နေပြီဆိုတော့တက်ကြောနေသူကသိဖို့လိုတယ်ကိုယ်နဲ့ကိုယ်လေးကိုကသတိချဖို့လိုတယ်ဖြစ်ရင်ခုန antidepressant ဆေးတွေကို A4 လောက်တည်းပဲနည်းနည်းလေးပေးတဲ့ဆေးကိုပဲ effective ဖြစ်အောင်လိုအပ်တယ်လို့ပေါ့လေဆရာဝေကပေးတတ်တယ်ပေါ့နော်6လလောက်7လလောက်တော့အဲ့ဒါဆို depression ကာကွယ်လို့ရတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ဘာစင်ဂျမအီကနာကိုကိုဝင်းမင်းကတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတစ်ခါတော့ကြာသပတေးနေ့ညပိုင်းအတွက်နောက်ဆုံးအပတ်စဉ်ကနာတစ်ခုဖြစ်တဲ့တိုင်းရင်းသတင်းလောအစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်ဒီအစီအစဉ်ကိုတော့ထိုင်းခြေဆိုင် FEBR ဝိုင်းတော်သားတွေကတင်ဆက်ပေးထားတာဖြစ်ပါတယ်ဗျာ
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွာကကြေဆိုပါရစေ။မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အသံတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
။မ
င်္ဂလာပါရှင်ကျမကအမိပါနေဆက်ဒေတာတိုင်းသာသတင်းထောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလောကမှာနားဆင်ရမှာတွေကတော့ချင်းပြည်နယ်မှာစစ်ကောင်စီတပ်စခန်းတွေကိုချင်းလူထုကာကွယ်ရေးတပ်နဲ့ချင်းမျိုးသားတပ်မတော်ပူးပေါင်းတပ်တို့ကနေဇက်တိုက်သိမ်းပိုက်နေပါတယ်။ရှမ်းပြည်မှာတော့ရှမ်းလက်နက်ကင်တပ်နှစ်ခုကအချင်းချင်းတိုက်ခိုက်လို့လွယ်လင်ခရိုင်ကကြေးလက်ရွာသားတဦးကြီးထိမှန်သေဆုံးပြီးတော့ရွာသူရွာသားထောင်ခန်းလောက်ကနေရက်ကနေဆုတ်ခွာနေရပါတယ်။
ကျမကနန်းဟောင်းမှာရှင်တရင်တွေကိုစိုက်မုံနဲ့အတူတင်ဆက်ပေးသွားမှာပါချင်းပြည်နယ်ချန္တလန်မြို့ဝန်သူရွာကစစ်ကောင်စီတပ်စခန်းတစ်ခုကိုချင်းပြည်သူ့ကာကွယ်ရေးအဖွဲ့ CDF ဆိုဖယ်နဲ့ချင်းအမျိုးသားတပ် CNA တို့ပူးပေါင်းအဖွဲ့ကသိမ်းပိုက်ပြီးမိရှို့ဖျက်ဆီးခဲ့ပါတယ်အော်တိုဘာလ3ရက်နေ့ကသိမ်းပိုက်ပြီးမိရှို့လိုက်တာလို့ CDF ဆိုဖယ်ကတရင်ထုတ်ပြန်ခဲ့ပါတယ်အဲ့ဒီတပ်စခန်းဟာချန္တလန်မြို့ကနေ45မိုင်လောက်ဝေးပါတယ်အဲ့ဒီတပ်စခန်းမှာရှိတဲ့စစ်ကောင်စီတပ်သားတွေကိုတော့စက်တင်ဘာလ30ရက်နေ့မနေ့ပိုင်းကရဟတ်ရင်နဲ့လာရောက်ခေါ်ဆောင်သွားခဲ့တာဖြစ်ပါတယ်စက်တင်ဘာလ17ရက်နေ့တုန်းကလည်းချင်းပြည်နယ်ထန်တလန်မြို့နယ်အိန္ဒိယမြန်မာနယ်စပ်လုံလဲကျေးရွာမှာရှိတဲ့စစ်ကောင်စီတပ်စခန်းကိုချင်းအမျိုးသားတပ်မတော် CNA CDF ပူးပေါင်းတပ်ကသိမ်းပိုက်လိုက်ပြီးအဲ့ဒီစခန်းသိမ်းတိုက်ပွဲမှာစစ်ကောင်စီတပ်သား12ဦးသေဆုံးခဲ့တယ်လို့လည်း CDF ကထုတ်ပြန်ထားပါတယ်
ကရင်ပြည်နယ်လိုင်းပွဲမြို့နယ်ကျေးရွာတချို့မှာရဲရွာလုံးခြုံရဲအတွက်ဒေတာခံတွေစစ်တင်တန်းတက်ဖို့ကရင်ပြည်နယ်နယ်ခြားစောင့်တပ် PGF ကရွာသူရွာသားတွေကိုလိုက်လံဖိအားပေးနေပါတယ်။အောက်တိုဘာလ4ရက်နေ့ကစစ်တင်တန်းတက်ဖို့လိုင်းပွဲမြို့နယ်မှာရှိတဲ့ကြုံပကိုကော့ဆွန်ပေါင်းအုံနှပင်နဲ့အနိနာကျေးရွာချို့ဒေတာခံတွေကို PGF တိုက်ရင်အမှတ်13-11ကနေဆင့်ဆိုခဲ့တာပါ။စစ်တင်တန်းတက်ဖို့ PGF ကနေစီယုံပြောဆိုတာရှိပေမဲ့တဲရောက်တဲ့သူမရှိတာကြောင့်မဲနိုင်စနစ်နဲ့လုပ်ဖို့မှတ်ပုံတင်မရှိသေးတဲ့လူတွေအနေနဲ့လည်းမှတ်ပုံတင်လုပ်ပြီးလိလတ်နေတဲ့ကျေးရွာအုပ်ချုပ်ရေးမှူးနေရာမှာဝင်ရောက်ရွေးခံဖို့ PGF ဘက်ကပြောဆိုတာတွေလည်းရှိပါတယ်။
ရခိုင်ပြည်မောင်တော်မြို့နယ်မြောက်ပိုင်းကကျေးရွာတချို့ကိုအရက်ဘီယာကော်ဖီမစ်စ်နဲ့ဓာတ်မြေဩဇာအပါအဝင်အဝတ်အထည်သဲယိုခွင့်တွေကိုမြန်မာနယ်ခြားစောင့်တပ်ဖွဲ့ကကန့်တတ်လိုက်ပါတယ်။စက်တင်ဘာလနောက်ပိုင်းကစပြီးကနေ့အထိကန့်တတ်ထားတာပါ။အခုလိုကန့်တတ်ခံနေရတဲ့ကျေးရွာတွေကတော့တစ်တုံနာခွားစုံ၊တောင်ပြူ၊နတ်တာတောင်နဲ့ကျိန်ချောင်းစတဲ့ကျေးရွာတွေအပါအဝင်ကျေးရွာပေါင်း40ခန်းရှိပြီးစက်တင်ဘာလကတည်းကကန့်တတ်နေတာဖြစ်တယ်လို့ဒေသခံတွေကပြောပါတယ်။အဲဒီလိုကန့်တတ်ထားတာဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုမတင်ဖို့စီလိုလို့ကန့်တတ်တာလို့အာဏာပိုင်တွေကဆိုပေမဲ့ AA ကိုမထောက်ပံ့နိုင်အောင်ကန့်တတ်တာလည်းဖြစ်နိုင်တယ်လို့နိုင်ငံရေးအကဲခတ်တွေပြောဆိုပါတယ်အဓိကအခက်ခဲနဲ့ရင်ဆိုင်နေကြရတာကတော့မောင်တော်ဒေသခံတွေပဲဖြစ်တယ်လို့လည်းသိရပါတယ်
မွန်ပြည်နယ်မြို့တုံမြို့နယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ဂျေးရွာဥက္ကရာအိုးဝင်းခေါ်အဝင်းကိုဖမ်းဖို့သူ့ရဲ့သားနဲ့စနီးကိုများခေါ်ပြီးအာဏာသိမ်းစစ်တပ်ကဖမ်းဆီးလိုက်ပါတယ်အောက်တိုဘာလ4ရက်နေ့ကစနီးနဲ့သားနှစ်ဦးကထောက်ခံစာလာလုပ်စဉ်ဂျေးရွာအာဏာပိုင်ရဲစစ်တပ်တို့ကဖမ်းဆီးလိုက်တာပါအဲ့ဒီကနေသူ့ရဲ့သားနဲ့စနီးကိုဖုံးခေါ်စေပြီးအိမ်ပြန်ရောက်စဉ် NLD ပါတီရဲ့ဤပတော်ဂျေးရွာဥက္ကရာအိုးဝင်းကိုရဲနဲ့စစ်သားတို့ကစောင့်ကြိုဖမ်းဆီးလိုက်တာဖြစ်ပါတယ်စစ်ကောင်စီရွေးချယ်ခန့်ထားတဲ့ဤပရောကျေးရွာအုပ်ချုပ်ရေးမှူးနိုင်မန်းကိုပြီးခဲ့တဲ့ဇူလိုင်လ30ရက်နေ့ကလှုပ်ကြံတပ်ဖြတ်ခံလိုက်ရတဲ့အမှုမှာဦးဝင်းပါဝင်ပတ်တည်းမှုရှိတယ်ဆိုတဲ့ဆုဆွဲချက်ကြောင့်အဲ့ဒီကလေးကဦးဝင်းမိသားစုတောထဲမှာပုန်းရှောင်လာရတာအခုဖမ်းဆီးခံရတဲ့အချိန်ထိပါပဲ
။ရှမ်းပြည်တောင်ပိုင်းလွယ်လင်ခရိုင်မိုင်းကန်မြို့နယ်အတွင်းမှာ RCSS နဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့ဝင် SSPP တို့ကြားတိုက်ပွဲကြောင့်ရွာသား၄ဦးလက်နက်ကြီးကြီးစထိမှန်ဒဏ်ရာရခဲ့ပြီးတဦးသေဆုံးခဲ့ပါတယ်။အော်တိုဘားလ၄ရက်နေ့ညနေပိုင်းကတိုက်ပွဲဖြစ်ပွားခဲ့ကြရမှာပန်ကေတုအုပ်စုကုန်းပေါင်းရွာထဲကိုလက်နက်ကြီးကျခဲ့တာဖြစ်ပါတယ်။တိုက်ပွဲကြောင့်ရွာသား၈ကျော်နေရကနေညတွင်းချင်းစွန့်ခွာကြရပြီးကြီစထိမှန်ဒဏ်ရာရတဲ့စိုက်လွေနဲ့ဇနီးသားသမီးတွေကိုတော့ပရဟိတအဖွဲ့ကမိုင်းကင်စေယုံကိုပို့ဆောင်ဈေးကုပေးခဲ့ပါတယ်ဒဏ်ရာပြင်းထန်တဲ့အသက်30နှစ်အရွယ်စိုက်လွေကတော့အော်တိုဘားလ5ရက်နေ့မှာမိုင်းကင်စေယုံမှာပဲတိတ်ဆုံးသွားခဲ့ပါတယ်လက်ရှိမှာတော့တိုက်ပွဲကြောင့်နေရကနေစွန့်ခွာတိမ်းရှောင်ခဲ့ရတဲ့မိုင်းကင်မြို့နယ်ထဲကရွာသား3000လောက်ရှိတယ်လို့စစ်ဆောင်ကူညီပေးနေတဲ့အလူရှင်အဖွဲ့တွေစီကသိရပါတယ်
ပကိုးတိုင်းညောင်လေးပင်ခရံတွင်ကကျေးရွာအုပ်စုတစ်ခုကိုလူငယ်အယောက်30စီပေးဖို့စစ်ကောင်စီတပ်ကဆင့်ဆိုနေတယ်လို့ညောင်လေးပင်ခရံကဒေတာခန့်တွေနဲ့ KNU ဘက်ကပြောပါတယ်ပကိုးတိုင်းညောင်လေးပင်ခရံရှိရွှေချင်းမုံမြုတ်နယ်အတွင်းကကျေးရွာအုပ်စုတွေမှာရှိတဲ့ဒေတာခန့်လူငယ်တွေကိုပေးဖို့စစ်ကောင်စီဘက်ကပြောဆိုလာတယ်လို့ဒေတာခန့်တွေကပြောပါတယ်ညောင်လေးပင်ခရံရှိဒေတာခန့်ကင်လူမှုအဖွဲ့အစည်းတာဝန်ရှိသူတို့ကမုံဒေတာနတ်တန်ကွင်းအုပ်စုနဲ့ရွှေချင်းဘက်ချမ်းကလည်းတောင်းဆိုမှုရှိနေတယ်လို့ပြောပါတယ်တပင်စက်တင်ဘာလတုန်းကလည်းစောတိမြုတ်နယ်ကအင်းကြိုက်ထမင်းယုံ ဖလာနဲ့
တရာကျိုးကျေးရအုပ်စုထဲဝင်ရောက်ပြီးကျေးရအုပ်စုတစ်ခုလိုရောက်30ပေးဖို့မပေးရင်လိုက်လံဖမ်းယူမယ်လို့လဲရွာသူရွာသားတွေကိုချင်းချောက်တဲ့အကြောင်းကြံယူဘက်ကထုတ်ပြန်ထားပါတယ်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်မြောက်ဦးခရိုင်ကြောက်တော်မြို့နယ်ကရွာသား18ဦးပျောက်ဆုံးပြီးလူနေအိမ် 130ကျော်မိရှုခံခဲ့ရတဲ့တင်းမကြီးရွာသားတွေနေရပြန်နိုင်ဖို့အစိုးရကအကူအညီတောင်းခံခဲ့ပေမဲ့တစုံတရာတုံ့ပြန်မှုမရှိတဲ့အတွက်အခုအချိန်ထိနေရမပြန်နိုင်သေးပါဘူးသူတို့နေရပြန်ဖို့ဘယ်လိုမျိုးအခက်အခဲတွေရှိနေတယ်လဲဆိုတာကိုတော့မောင်အေးကနေစူးစီးတင်ဆက်ထားပါတယ်တာမကြီးရွာသူအမျိုးသမီးတူကသူတို့ရွာမပြန်နိုင်တဲ့အခက်အခဲတွေကိုရခိုင်ဘာသာနဲ့အခုလိုပြောပါတယ်
ဘောခါနေကြီးဆိုတော့ကတော့ဒီမှာကတဲပက်လေကရပ်ပက်လေမှာတမတော်စစ်တပ်တွေရှိနေလို့ကျမတို့မပြန်ဖြစ်ဘူးပြန်သွားရင်လည်းအိမ်တွေနေရာတွေမရှိဘူးစာဝတ်နေရေးအတွက်လည်းများစွာအခက်အခဲရှိပါတယ်2029နဲ့မဲလာကကြောက်တော်မျိုးနေတောင်မကျေးရွာနေပဲဝင့်ကျင်မှာရခိုင်တက်တော်အေနဲ့တိုက်ပွဲတွေဖြစ်ပေါ်တဲ့အတော့ရွာလုံးကျွဲထွက်ပြက်ခဲ့ရပြီတဲ့နောက်နေအိမ်တွေအရွာမှုချုပ်ခံထားရသလိုရန်နဲ့ရှိ ပေးဖို့နဲ့စိုက်တက်ကဖန်စီသွားပြီးပျောက်ဆုံးနေတဲ့ကြေးရွာသား16ဦးတော့မိသားစုတွေကိုကျင်းနေအောင်လုပ်ပေးဖို့အပအဝင်အခြား9ချက်ကိုလွန်ခဲ့တဲ့ AB လကစာရဲတောက်ဆိုခဲ့ကြပါတယ်ပြည်내တာဝန်ရှိသူတွေကိုနေရက်ပြင်နိုင်ဖို့တော့စာရဲတံပြတောက်ဆိုထားတာ3ချိန်ရှိပြီဖြစ်ပေမဲ့အကြောင်းအမျိုးမျိုးပြနေတယ်လို့တောင်းမကြောက်စရာတော့ကအခုလိုမိပါတယ်
တဲ့တို့စာပြန်ထားတာ3ချိန်ရှိပြီကိုရှင်ကြီးကိုသူတို့ကဆောက်ပေးမယ်ဆောက်ပေးမယ်ဆော့ပြီးဆော့ဒီမှာဘယ်လိုပြည့်မှာဆော့ပေးမှာပေါ့အဲ့လိုမျိုးတိုက်တာကိုဒီလိုကဖြစ်စီရှင်တယ်ဟိုဟာလို့လို့ဒီဟာလို့လို့ကိုနာပါရဲ့ပေါ့အကြောင်းပြဝေးကြီးထိုးရတာဆက်စစ်ရှိတယ်အားဟိုအကြောင်းပြအဲ့လိုမဟုတ်ဘူးပြည်သူလူထုကအရေးကြီးဆုံးပဲ
စေတနာရှင်တို့ရဲ့လူငွေတွေနဲ့ကျန်နေတဲ့အဆောက်အဦတွေကိုမပြားစီရအောင်ထိမ့်သိမ့်နေရပြီးရွာသားတွေပြန်ဖို့တော့အဓိကအတားအဆီးတွေကိုလည်းဆရာတော်ကအခုလိုစာမိန့်ပါတယ
်အခက်ခဲတော့အဓိကနံပါတ်1ပါလဲဆိုတော့မိုက်အန်တွေရှိတယ်မိုက်အန်တွေကိုဥစ္စာတော့တောက်တယ်ဒီရွာသားတွေရွာပြန်သွားလို့ရှိရင်ပေါ့တော့တောင်းလို့သွားရရမှာဟန်ခဲဥငယ်တော့မသွားပြီးတော့လုံးလုံးပြန်မှာလေးလုံးပြန်မှာဒီပါလုံးပြန်မှာပေါ့အဲ့လိုမျိုးပါလဲရှိတယ်ဒါပေမဲ့ဟိုကတက်မတော်နေတော့မှာပေါ့သူတို့တက်ဆန်းနေရှိနေဆိုတော့လူတို့ဒီလူတွေဖမ်းမလားဆင်းမလားဖမ်းမလားအဲ့လိုမျိုးကိုလည်းစောက်ဖိတ်တွေကလွှမ်းမိုးနေတယ်
ရခိုင်ပြည်နယ်မှာရခိုင်တပ်တော်အေအေနဲ့မြန်မာအစိုးရစိုက်တိုက်တို့အကြောင်းနှစ်နိုင်ကြာဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ရခိုင်ပြည်သူသိမ်းနှံရှိပြီးနေရက်ဆက်ခွာခဲ့ကြရပါတယ်။လက်ရှိအချိန်မှာတိုက်ပွဲတွေမရှိတော့တဲ့အတွက်တချို့တော့နေရက်ပြန်သွားကြပြီဖြစ်ပေမဲ့နေရက်မပြန်နိုင်သေးဘဲထောင်နဲ့ရှိတဲ့ပြည်သူတွေဟာစိုက်ပိတ်ရှောက်စခန်းတွေမှာရှိနေစေဖြစ်ပါတယ်
။ဆက်ပြီးတော့85နှစ်ပြည့်တော်မဲ့လာမယ့်စင်ရတုပြည်တော်စုနှစ်ကိုကြိုဆိုလိုက်တာဖြစ်တယ်လို့ကိုဗစ်ကပ်ရောဂါထိန်းချုပ်နိုင်ဖို့နဲ့ထားရငင်းချင်ရရှိစေရေးငင်းကြေးလုပ်ငန်းစဉ်တွေကိုတိုးမြင့်ဆောင်ရွက်နိုင်ဖို့အတွက်အပြည့်ရဲ့သက်တမ်း၅လကြာထပ်မံတိုးလိုက်တာလို့စစ်ကောင်စီရဲ့တက်မတော်ကာကွယ်ရေးဦးစီးချုပ်ရုံကစက်တဘာလနောက်ပိုင်းကထုတ်ပြန်လိုက်တဲ့အပေါ်ငင်းကြေးဖြစ်စဉ်မှာပါဝင်တဲ့သူတွေတိုင်းသားခေါင်းဆောင်တွေကဘလို့မြင်ပါသလဲမိကလျာမုံကနေစူးစီးတင်ဆက်ပေးထားပါတယ
်အခုလို့ပြည့်ရဆိုင်ရေးကြီးညာတာဟာစစ်တပ်ကခဏခဏလှုပ်ပြတင်တာဖြစ်ပြီးဘာမှထူးမလာဘူးလို့ KNU ကရင်မျိုးသားစီယုံပြောခွေရဘလို့စောတော်နေကအခုလိုပြပါရယ်
။ဒါကြီးကသူကခဏခဏလုံတဲ့ကိစ္စပဲနောက်ပြီးတော့ဘာမှလည်းအသေးပဲဖြစ်ပါဘူး။ဘာဖြစ်လဲဆိုတော့ပြစ်ခါရဆေးရတာကျွန်တော်တို့ကမဟုတ်တခြားဖွဲ့နဲ့အတူတူပဲလုပ်တာပဲ။နောက်ပြီးတော့ပြစ်ခါရဆေးဒီနေ့လုတ်တယ်ဒီနေ့ပဲကျွန်တော်တို့ဒီမှာဝင်တော့ထားလိုက်ရယ်။ဒါဘလို့လို့ရုံလို့ရမလဲ
။အပြစ်အခရဆေးရလုတ်တယ်ဆိုတာကောင်းတဲ့လက္ခဏာပဲလို့ဆိုရပေမယ့်ပြဿနာတွေရဲ့အခြေခံကြောင်းရင်းကိုမဖြေရှင်းနိုင်မင်းနဲ့ငင်းချမ်းရေးအစ်မှန်ရဖို့ဆိုတာမလွယ်ဘူးလို့ GMC ဖွဲ့ဝင်မှာပါဝင်ခဲ့မှုတဲ့ပြည်သူပါတီဥက္ကဋ္ဌဦးကုကိုကြီးကအခုလိုဆိုပါရယ်။
အဖြစ်ကရစဲကြီးလုတ်တယ်ဆိုတာရေဘူးရတော့ဒါကောင်းတဲ့လက္ခဏာပေါ့သို့တော့တကယ်ဒီပြဿနာကြီးရဲ့အကြောင်းရင်းပေါ့နော်ဟိုအခြေခံတွေကိုမဖြေရှင်းနိုင်ရဲနဲ့ကတော့ဟိုငြိမ်းချမ်းရေးအစ်စ်မှန်ကိုရဖို့ဆိုတာမလွယ်ဘူးလို့ကျွန်တော်တို့အဲ့လိုပဲမြင်ပါတယ်ဟို NCA မှာဆိုရင် NCA လက်မှတ်ထိုးပြီးတဲ့အခါမှာအဲ့ဒီ NCA ဂရီကဝတ်တွေကိုချိုးဖောက်မှုရှိမရှိဆိုတာကိုစောင့်ကြည့်တဲ့ကျွန်တော်မက်ကနီဇင်ရှိတယ်ပေါ့နော
်စစ်ကောင်စီအနေနဲ့2008ခြေခံဥပဒေတိုင်းနှစ်နှစ်အတွင်းမှာတည်ငြိမ်အေးချမ်းအောင်လုပ်ပြနေတာဖြစ်ပြီးလက်တွေဖြစ်လာတာနဲ့တခြားစီပါလို့နိုင်ငံရေးလှိလသူဦးရထွန်းတီဘောကအခုလိုတုံ့တက်ပါတယ
်2008ခြေခံဥပဒေအရဆိုရင်အဲ့ဒီဟာကိုသူကပထမတစ်နှစ်ပြီးရင်နောက်ထပ်6လ6လတက်တန်းနှစ်ကြိမ်တိုးနိုင်ပြီးတော့နှစ်အတွင်းမှာအဲ့လိုတည်ငြိမ်အေးချမ်းအောင်လုပ်ပြီးတဲ့အခါကျတော့ပြန်အပ်ရမှာတမရဟိုသူတို့ပြောနေတဲ့2008ခြေခံဥပဒေအရအဲ့လိုဆိုတဲ့အခါကျတော့ဒီကာလမှာကတော့အဲ့ဒီခုနပြောထားတဲ့ပေးထားတဲ့အတည်ငြိမ်ရေးကိစ္စကိုပဲလောက်ရမှာပေါ့လက်တွေဖြစ်လာတာကတော့အတိုင်းဒီ ဒီမငိမ့်မချမ်းဖြစ်လာတာကအာနာသိအဲ့လိုအာနာထိုင်းလိုက်တာပေါ့ဗျာဒီဘွာလာတည့်ရက်နေ့နောက်ပိုင်းမှာပို့ဆိုးလာတာပေါ့အစောကလေးကအဲ့ဒီလိုအာနာထိုင်းတဲ့ကိစ္စမလုတ်ခဲ့ဘူးဆိုရင်တော့ဒီဟာကပေါ်လာစရာအကြောင်းမရှိဘူးလို့ကျွန်တော်ကတော့သုံးသပ်ပါတယ
်အပြည့်ရက်ကာလကိုအခုအောက်တိုဘာလတည့်ရက်နေ့ကနေ2022ခုနှစ်ဖေဖော်ဝါရီလ28ရက်နေ့အထိ9လကြာထမှန်တိုးမြင့်အပြည့်ရဆိုင်ပေးတယ်လို့ဆိုထားပေမဲ့စစ်ကောင်စီရဲ့ကာကွယ်ရေးနဲ့အောက်ချောက်မှုဆိုင်ရာကိစ္စရပ်တွေအပြင်လုံခြုံရေးနဲ့အောက်ချောက်ရေးရန်နေရာတွေကိုနှောက်ယှက်ထိပါတိုက်ခိုက်ချိန်မှာအပတမတော်ရဲ့စီရေလှုပ်ရှားမှုကိုရပ်ဆိုင်ပေးမယ်လို့ထောက်ပြချက်မှာဖော်ပြထားပါတယ်ရှင
်အခုဆက်ပြီးသတင်းအကျဉ်းချုပ်ကိုနားဆင်ကြရမှာပါရှင်
မွန်ပြည်နယ်မှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကြေးရွာဥက္ကဋ္ဌတဦးကိုဖမ်းဖို့တားနဲ့ဇနီးကိုအရင်များခေါ်ဖမ်းဆီးလိုက်ပါတယ်။ရှမ်းပြည်မှာတော့ရှားလက်နက်ကင်တပ်နှစ်ခုကအချင်းချင်းတက်ခိုက်လို့လွယ်လင်ခရိုင်ကကြေးလက်ရွာသားတဦးကြီးစထိမှန်တေဆုံးပြီးရွာသူရွာသားထောင်ကနန်းနေရာကနေစွန့်ခွာနေကြရပါတယ်
။သောရရှင်တွေအခုနားဆင်နေကြတာကတော့နေဆက်ဒေတာကတိုင်းသားသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်တစ်ပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်ကျမကအမီပ
ါသောရရှင်ရဲ့ခုနားဆင်ခဲ့ရတာကတော့အပတ်စဉ်တိုင်းရင်းသတင်းလောအစီအစဉ်ဖြစ်ပါတယ် VOA ကနေဂျာဇော်ရီနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်သောရရှင်အနေနဲ့ကျွန်တော်တို့ VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့တချင်းတောင်းခြင်းနဲ့ဆိုရင်ကျွန်တော်တို့ကိုအီးမေးလ်ကဖြစ်ဖြစ်ဒါမှမဟုတ် Facebook ကဖြစ်ဖြစ်တဆင့်ဆက်သွင်းနိုင်ပါတယ်ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ခင်ဗျာအခုတော့ကြံနေသေးတဲ့အချိန်မှာသတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်ကတလဲကြီးညာပေးမှာဖြစ်ပါတယ်ဗျာ
နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်နဲ့ရှောင်းတန်းနဲ့အပါဝင်၅ဦးပေါ်ဆွေးကျက်တင်ထားတဲ့နိုင်ငံတော်လျှို့ဝှက်ချက်အုပ်ဥပဒေပုံမှ3ကငယ်အမှုကိုဒီကနေ့နေပြည်တော်တရားရုံးမှာကြားနာစစ်ဆေးကြတာမှာတရားခွင်နဲ့ပတ်သက်လို့ဘာသတင်းမှမသိရသေးပါဘူးအသေးစိတ်အချက်လက်သိနိုင်မှုသူတို့ရဲ့ရှင်းနေတွေကို VOA ကဆက်သွယ်မေးမြန်းခဲ့ပေမဲ့လည်းဆက်သွယ်လို့မရခဲ့ပါဘူးနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်သမ္မတဦးဝင်းမြင့်နဲ့အရင်အစိုးရအဖွဲ့ကတာဝန်ရှိသူတွေပေါ်ဆွေးကျက်တင်ထားတဲ့အမှုတွေကိုနေပြည်တော်သီးသန့်တရားရုံးအထူးခွင်ရုံးနေမှာကြားနာစစ်ဆေးတာတွေပြုလုပ်နေတာမှာကြားနာမှုပြီးတိုင်းသူတို့ရဲ့ရှင်းနေတွေကအမှုသွားအမှုလာအခြေအနေတွေကိုသတင်းမီဒီယာတွေကိုရှင်းပြလက်ရှိပေမဲ့ဒီကနေ့မှာတော့ရှင်းနေတွေဘက်ကမီဒီယာတွေကိုတစုံတရာထုတ်ဖော်ပြောဆိုတာမရှိသလိုသူတို့ကိုဆက်သွယ်လို့လည်းမရခဲ့ပါဘူးခင်ဗျာမြန်မာစစ်တပ်ကမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတာကိုလအတွင်ရောက်လာတဲ့အချိန်မှာနိုင်ငံတော်အကြမ်းဖက်ဖောက်ခွဲမှုတွေနေ့စဉ်ဆိုးဆိုးလို့ဖြစ်နေသလိုစစ်အာဏာသိမ်းမှုကိုဆန့်ကျင်တဲ့ဆန္ဒပြပွဲတချို့လည်းခဏအထိရှိနေသေးပါအာဏာသိမ်းစစ်ကောင်စီဗိုလ်ချုပ်မှုကြီးမြောင်လိုင်းရန်ကုန်မြို့ကိုရောက်ရှိနေချိန်မှာလူမျိုးရေးတွေတင်းကျပ်စွာချထားတဲ့ကြားမှာပဲဒီကနေ့နေ့လယ်ပိုင်းကရှုကနိုင်မြို့ပွဲအနီးမှာပောက်ကွဲမှုဖြစ်သွားခဲ့ပါတယ်ပောက်ကွဲမှုကြောင့်သေဆုံးဒဏ်ရာရတာတွေမရှိဘူးလို့ဒေသခံတွေကပြောပါတယ်ခင်ဖြစ်တဲ့နေရာကိုလက်နက်ကင်တပ်ဖွဲ့တွေရောက်လာပြီးပိတ်ဆို့စစ်ဆင်မှုတွေပြုလုပ်ခဲ့တယ်လို့လည်းဒေသခံတွေကပြောပါရယ်ခင်ဗျာငွေလဲနှုန်းအကျတဲ့ကိုကင်တွယ်နေပြီးဈေးတွေကဗဟိုဘဏ်ရဲ့စီမံခန့်ခွဲထိန်းချုပ်နိုင်မဲ့လမ်းကြောင်းပေါ်ရောက်နေပြီလို့စစ်ကောင်စီကဗဟိုဘဏ်အကြီးတန်းအရာရှိတဦးကပြောပါရယ်ဒါပေမဲ့မြန်မာကျပ်ငွေရဲ့တန်ဖိုးက600ခန့်နှုန်းကျော်ရော့ချသွားခဲ့တဲ့အတွက်အစားအသောက်နဲ့ဓာတ်ဆီဒီဇယ်ဆီဈေးတွေကထိုးတက်သွားခဲ့ပါတယ်ဖေဖော်ဝါရီလ1ရက်နေ့ကအာဏာသိမ်းပြီးကတည်းကစီးပွားရေးကျဆင်းလာခဲ့တဲ့ဟာပပနာအဖြစ်1800ခန့်နှုန်းနည်းသွားခဲ့တယ်လို့ကမ္ဘာ့ဘဏ်နဲ့အာရှဖွံ့ဖြိုးရေးဘဏ်တို့ကပြောကြပါတယ်ပို့ကုန်ကရရှိတဲ့နိုင်ငံခြားငွေတွေကိုလက်ခံရရှိပြီးရက်30အတွင်းပြန်ရောင်းရမယ်လို့ဘိုဘဏ်ကပြတ်ထန်းထားခဲ့တာကြောင့်ဈေးကွက်မှာနိုင်ငံခြားငွေပြန်များလာပြီးငွေလဲနှုန်းကိုပြန်ချိန်နိုင်လိမ့်မယ်လို့ဘိုဘဏ်ဒုတိယဥက္ကဋ္ဌဦးဝင်းတော်ကပြောပါတယ်ခင်ဗျာCOVID-19 တတိယလိုင်းဒဏ်ကိုရင်ဆိုင်နေရဆဲဖြစ်တဲ့မြန်မာနိုင်ငံမှာယောဂဘုတ်ကူးဆက်သူနဲ့သေဆုံးသူအရေအတွက်အနည်းငယ်ရော့ကျတော့ပေမဲ့ကူးဆက်သူတွေအခုအချိန်ထိရှိနေသေးပါစစ်ကောင်စီကျမကြီးဝန်ကြီးဌာနကဒီကနေ့၈နာရီမှာထုတ်ပြန်တဲ့စာရင်းအရလွန်ခဲ့တဲ့24နာရီအတွင်းဓာတ်ခွဲဆန့်တက်မှုပေါင်း 18,829 ခုကိုစစ်ဆေးခဲ့တာမှာ 1,349 ဦးမှာယောဂဘုတ်တွေ့ရှိနေကြောင်းဖော်ပြထားပါတယ်ခင်ဗျာ
သတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်ချင်ညာပေးခဲ့တာဖြစ်ပါတယ်ဒီညအစည်းအဝေးထုတ်လွှင့်ရေးမှုကမတ်ဆူမွန်ဖြစ်ပြီးတော့စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Nashwan Khalil နဲ့ John Dryden တို့ဖြစ်ပါတယ် VOA American အသံရဲ့ခြားသောရင်းနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ31 32 51နဲ့လိုင်းလမ်းမီတာ190တို့ကနေအသံလွှင့်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ရန်နိုင်ပါ
Thank you.
This program has